Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဖေဖော်ဝါရီလ20ရက်တနင်္လာနေ့ညပိုင်း view မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32လိုင်းနိုမီတာ51တို့အပြင်လက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို view မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့မှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇွန်ဝင်းလန်ကဆောင်ရွက်ပေးသွားမှာပါ။အ
န်ရခတ်သိမ်းကင်းကျင်းကြပါစေကျွန်တော်တို့မောင်သားမ။ဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ရုရှားကိုလက်နက်တွေပို့မယ်ဆိုရင်အမေရိကန်နဲ့တရုတ်ဆက်ဆံရေးမှာတကယ့်အကျိုးဆက်တွေတွေ့ရလိမ့်မယ်လို့ဥရောပသမ္မတနဲ့အမေရိကန်ကတရုတ်ကိုသတိပေးလိုက်ပါတယ်။ F-16 ဂျက်တိုက်လေယာဉ်တွေရောင်းချမှာကိုသမ္မတဘိုင်ဒန်နဲ့ဆိုရကထောက်ခံလိုက်တယ်လို့ဆွီဒင်နဲ့ဖင်လန်ဟာမကြခင်မှာ NATO အဖွဲ့တဲဝင်နိုင်လိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယုံကြည်နေပါတယ်။မြောက်ကိုရီးယားမှာတော့48နာရီပြည့်အားကြီးတဲ့ပက်ထိန်3ဒုံးချီ20စမ်းသပ်ပစ်ခတ်လိုက်တာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ပေးဖို့ဂျပန်ဝန်ကြီးချုပ်ကတောင်းဆိုလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုစောဝင်းလိုက်နေပဲကျွန်တော်တို့တင်ပြပေးကြမှာပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေတင်ဆက်လုပ်ပြီးတဲ့နောက်မှာသတင်းပေးပို့ချက်တွေကိုနားဆင်ကြရတဲ့အခါမှာတော့စကိုင်းတိုင်းချင်းတွင်းမြေအနောက်ဖက်ကမ်းကစစ်ဆောင်တွေအကူအညီလိုအပ်နေတယ်လို့ပဲအဲ့ဒီဒေသကစစ်ကောင်စီစကမ်းတစ်ခုကိုလည်း PDF တွေကသိမ်းပိုက်လိုက်နိုင်တယ်လို့ဆိုပါတယ
်။ဒီ PDF ပူပေါင်းတပ်ဖွဲ့တွေပေါ့နော်ပူပေါင်းပြီးတော့အကုန်လုံးဖွဲ့တွေပူပေါင်းပြီးတော့ဟိုတိုက်လိုက်တယ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့စကမ်းသိမ်းနိုင်ခဲ့တယ်လို့လည်းရှားတယ်ဗျ။ဒါပေမဲ့အတီတော့မပြူရသေးဘူးပေါ့နော်
။စကိုင်းတိုင်းတွင်းကစစ်ဘေးရှောင်တွေရဲ့အခက်အခဲနဲ့တိုက်ပွဲတွေနောက်ဆုံးအခြေအနေတွေအပြင်ကချင်းပြည်နယ်မြကျင်းနားမြို့အနီးဝန်းကျင်ကစစ်ဘေးရှောင်တွေနေရာပြောင်းဖို့ပြင်ဆင်နေကြတာတရုတ်မြန်မာနယ်စပ်ဂိတ်တစ်ခုကိုပြန်ဖွင့်ပေးလိုက်တာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်ဒုတိယပိုင်းနိုင်ဝဲစီစဉ်နေမှာတော့လူပောင်တစ်ပါတီဥက္ကဋ္ဌနဲ့ VOA တွေ့ဆုံမင်းမြန်ကန်စီးပွားရေးကဏ္ဍနဲ့လူမှုမြင်ကွင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါဒါရင်မတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇုံဝင်းလိုင်းတို့ကတင်ပြပေးကြမှာပါခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီနေ့ယူကရိန်းနိုင်ငံခီးဖို့ရောက်ရှိသွားပါတယ်ယူကရိန်းကိုရုရှားချူချော်ခဲ့တဲ့စစ်ပွဲတစ်နှစ်ပြည့်ဖို့ရပ်ပိုင်းလို့မှာပဲသမ္မတဂျိုးဘိုင်ဒန်ကကြိုတင်မကြေညာပဲယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့သွားရောက်တွေ့ဆုံခဲ့တာပ
ါ Democracy stands The Americans stand with you and the world stands with you
ဒီမော်ဂရစီအခမားတို့ဘက်မှယက်တီနေပါတယ်အမေရိကန်ပြည်သူတွေနဲ့ကမ္ဘာခမားတို့နဲ့အတူယက်တီနေပါတယ်ကီဗာကျွန်တော်နှလုံးသားထဲမှာရှိနေတဲ့မြို့ပါကျွန်တော်ဒုတိယသမ္မတဖြစ်တာဝန်ယူခဲ့တဲ့အချိန်က6ချိန်ရောက်ဖူးပြီးအခုသမ္မတဖြစ်တာဝန်ယူခဲ့တဲ့အချိန်မှာပထမဆုံးရောက်ရှိလာတာပါလို့သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဇယ်လန်စကီနဲ့ပူးတွဲချင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါဒီခေတ်ဆက်ဟာရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းနိုင်ငံနဲ့အတူသွေးဆုညီညွတ်မှုကိုပြတ်တာတဲ့ခီးစဉ်ဖြစ်တယ်လို့အောင်ပွဲအတွက်နီးတာလာကိုပြတာလို့နှစ်နိုင်ငံကောက်ဆောင်တွေကပြောဆိုကြပါတယ်အချိန်တည်းမှာပဲယူကရိန်းစစ်ပွဲမှာရုရှားကိုတရုတ်ကစစ်ရေးရအကူအညီပေးမယ်ဆိုရင်အမေရိကန်နဲ့တရုတ်ဆက်ဆံရေးမှာအကျိုးဆက်တွေရှိလာနိုင်တယ်လို့တူရကီနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကလည်းသတိပေးလိုက်ကြတယ်ဒီကတဲ့သတင်းပတ်ထက်ကမြို့နယ်လုံခြုံရေးညီလာခံမှာတရုတ်နိုင်ငံသားဝန်ကြီးဝမ်ဂျီနဲ့တွေ့တော့ဒါကိုတိုက်ရိုက်ပြောဆိုခဲ့ပါတယ်ရုရှားကိုပံ့ပိုးတာတွေလုပ်မယ်ဆိုရင်ဘလို့အကျိုးဆက်တွေရှိနိုင်တယ်လဲဆိုတော့ကိုတရုတ်ကနားလည်မယ်လို့ကျွန်တော်ထင်ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတူရကီမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဝိုင်ဝမ်မင်းကတော့အမေရိကန်အနေနဲ့ငြိမ်းချမ်းရေးနဲ့ညှိနှိုင်းဆွေးနွေးအချိန်မြင့်လှုပ်ဆောင်မှုအဖြစ်တင်တာတွေသတင်းအမှားတွေဖြန့်နေတာတွေကိုရပ်ဖို့လိုတယ်ဆိုပြီးဒီနေ့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။
တူရကီကို F-16 ဂျက်တက်လေယာဉ်တွေရောင်းချတာကိုသမ္မတဘိုင်ဒန်အစိုးရကထောက်ခံလိုက်တယ်လို့ဆွီဒင်နဲ့ဖီလန်ဟာမကြာခင်မှာ NATO အဖွဲ့ထဲဝင်နိုင်မယ်လို့ယုံကြည်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့တနင်္လာနေ့မှာပြောကြားလိုက်ပါတယ်တူရကီကဒေါ်လာ20ဘီလီယံတန်ဖိုးရှိတဲ့ဂျက်တက်လေယာဉ်40နဲ့ခင်မီပစ္စည်း80ဝယ်ယူလိုတာကိုလွှတ်တော်ကအတည်ပြုရအောင်မှာဖြစ်ပါတယ်လွှတ်တော်ကဘယ်တော့တရားဝင်အကြောင်းကြားမယ်ဆိုတဲ့အချိန်စရာကိုတော့တူရကီနိုင်ငံရဲ့ဝန်ကြီးမက်ဗလူကာဗူဆိုဂလူနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကပြောကြားမသွားပါဘူးဒါပေမဲ့အခုလိုရောင်းချရတာဟာအမေရိကန်ရဲ့လုံခြုံရေးအတွက်ရောနေတိုအဖွဲ့ပူးပေါင်းဆောင်ရွက်ရေးအတွက်ပါအရေးကြီးတယ်လို့ပြောပါတယ်ဆွီဒင်နဲ့ဖင်လန်နိုင်ငံတို့မြန်နိုင်သမျှအမြန်ဆုံးနေတိုအဖွဲ့ဝင်ရောက်နိုင်ရေးကိုအမေရိကန်ကထောက်ခံကြောင်းလဲဘလင်ကင်ကပြောပါတယ် အဲ့ဒီလို NATO အဖွဲ့ဝင်ဖြစ်ရေးအတွက်ဟန်ဂရီနဲ့တူရကီနှစ်နိုင်ငံကပဲသဘောတူညီချက်ပေးဖို့လိုပါတော့တယ်ဟန်ဂရီကလွတ်တော်အတည်ပြုချက်ရယူဖို့အတွက်ကြံ့ကြာနေတာဖြစ်ပါတယ်တူရကီကအကြမ်းဖက်အုပ်စုလို့သတ်မှတ်ထားတဲ့အဖွဲ့တွေအပေါ်ဆွီဒင်နိုင်ငံကပျော့ပြောင်းလွန်းတယ်လို့ယူဆတဲ့အတွက်တူရကီကသဘောတူညီချက်မပေးသေးတာဖြစ်ပါတယ်ခင်ဗျာ
အီရန်ကဟာနျူကလ িয়ার လက်နက်ထုတ်ရတဲ့အနေအထားကိုရောက်လို့အထိယူကရိန်းယန်တပ်စင်တာတွေတိုးလုံနေတဲ့ဆိုတဲ့သတင်းတွေပေါ်အီရန်ဘက်ကဒီနေ့ညှင်းဆိုလိုက်ပါတယ်။လက်ရှိအခြေအနေဟာယူကရိန်းယန်တပ်စင်တာ60ရာခိုင်နှုန်းထက်မကျော်သေးကြောင်းအီရန်အနုမြူစွမ်းအင်အေဂျင်စီပြောရေးဆိုခွင့်ရှိသူဘီရုစ်ခမ်မာဗန်ဒီကတုံ့ပြန်တာကိုအီရန် RINA သတင်းမှာဖော်ပြပါတယ်။အီရန်နိုင်ငံဟာယူကရိန်းယန်တပ်စင်မှုကိုလက်နက်ထုတ်လုပ်တဲ့အစ်စ်နာအထိ84ရာခိုင်နှုန်းတပ်စင်နေပြီဆိုပြီးဘလုံးဘတ်သတင်းဌာနကထုတ်ပြန်ခဲ့တာပါ။အီရန်ဟာ2022ခုနှစ်နောက်ပိုင်းမှာယူရေနီယံ60ရာခိုင်နှုန်းထိတန့်စင်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့3လကပဲအဲ့ဒီအခြေအနေကနေဒုတိယအဆင့်ထိထပ်တိုးခဲ့ကြောင်း Bloomberg သတင်းဌာနကရေးသားခဲ့ပါတယ်။ယူရေနီယံကို90ရာခိုင်နှုန်းထိတန့်စင်တာဟာအနုမြူပုံထုတ်လုပ်တဲ့အဆင့်ဖြစ်ပါတယ်။တူရကီနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီး Anthony Blinken ကတော့အမေရိကန်ပြည်ထောင်စုအနေနဲ့အီရန်ဘက်ကယူရေနီယံတန့်စင်တိုးထုတ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးတရင်ချက်လက်ပို့ရဖို့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီနဲ့အနိကဆက်သွယ်ဆောင်ရွက်နေကြောင်းပြောဆိုပါတယ
်။မြောက်ကိုရီးယားဘက်က48နာရီအတွင်းအင်အားကြီးတဲ့ပက်ထိန်3ဒုံးကျည်နှစ်ဆင်းစမ်းသပ်ပစ်ခတ်လိုက်တာကြောင့်ကုလသမဂ္ဂလူညုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ပေးဖို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကတောင်းဆိုလိုက်ပါတယ်။အခုမြောက်ကိုရီးယားဘက်ကပစ်ခတ်လိုက်တဲ့ပက်ထိန်3ဒုံးကျည်ဟာပြီးခဲ့တဲ့တရက်က ICBM လို့ခေါ်တဲ့တိုက်ချင်းပစ်ပက်ထိန်တပ်ဒုံးကျည်စမ်းသပ်ပြီးထပ်မံပစ်ခတ်ခဲ့တာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အရေးပေါ်အစည်းအဝေးခေါ်ပေးဖို့တောင်းဆိုချင်ပါတယ်ဆိုပြီးဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကသတင်းတောက်တွေကိုပြောပါတယ်အမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်သုံးနိုင်ငံပူးတွဲလေကြောင်းစီရေးလက်ချက်မှုကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားဘက်ကချက်ချင်းဆိုသလိုတာတိုပစ်ပက်ထိန်3ဒုံးကျည်နှစ်ဆင်းအရှိတ်ဘက်ကန်ယိုဒန်ကန်လွန်ကိုပစ်ခတ်ခဲ့တာပါအမေရိကန်ဂျပန်တောင်ကိုရီးယားသုံးနိုင်ငံစီရေးလက်ချက်မှုမှာ B1B မဟာဗျူဟာမြောက်ဘုံးကျဲတိုက်လေယာဉ်နဲ့ F-35 တိုက်လေယာဉ်တွေပါဝင်ပါတယ်။အမေရိကန်တပ်ဖွဲ့တွေရဲ့လှုပ်ရှားမှုအတိုင်းအတာကိုလိုက်ပြီးတုံ့ပြန်တဲ့ပမာဏလည်းပိုကြီးသွားမယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်သတိပေးပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.9 kHz 15.53 MHz ไลโทมิเตอร์25กิโลเฮิรตซ์7893ญาไลโทมิเตอร์32กิโลเฮิรตซ์9335โรဖြင့်สนิทตะนิงฤมาไลแลมิเตอร์190กิโลเฮิรตซ์1505ก็นี่ปิ๊ดทุ่งลื่นไปနေပါတယ်ရှင
်ตะนิงอนิญญาเป้ตะเรนฤကိုวิวอีก็เสร็จแล้วจင်းญาနေပါတယ်ညမစစ်ကောင်စီပေါ်อเมริกันပြည်တော်စုရဲ့ပိတ်ဆို့ဓာတ်ကတ်မှုတွေဟာလုံလောက်မှုမရှိသေးတဲ့အကြောင်းနဲ့ဒီတဲ့ပုံပြီးဖိအားပေးဖို့လိုသလိုမြန်မာဒီမိုကရေစီလှုပ်ရှားမှုအဖွဲ့အစည်းတွေကိုပိုပြီးငွေကြေးထောက်ပံ့မှုလိုတဲ့အကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က Writers တင်ဌာနကိုပြောဆိုပါတယ
် We don't have enough pressure on that kinds of the economic sanctions yet so that is why they still survive right if they are not if they receive enough pressures especially from the
government ဆိုရမှာ PR ပေးတာတွေမလုံလောက်သေးပါဘူးဒါကြောင့်လဲစစ်ကောင်စီဘက်ကအခုချိန်ထိရပ်တည်နိုင်တာဖြစ်ပြီးတကယ်လို့စစ်ကောင်စီဝင်ငွေအရင်းမြစ်တွေကိုပိတ်ဆို့ဖြတ်တောက်နိုင်မယ်ဆိုရင်မြန်မာပြည်သူတွေပေါ်တိုက်ခိုက်တာတွေဆက်လုပ်နိုင်မှာမဟုတ်ပါဘူးလို့ဒေါ်စင်မအောင်ကပြောဆိုသွားခဲ့တာပါမြန်မာစစ်တပ်ဘက်ကလေကြောင်းကနေထိုးစစ်ဆင်တဲ့အခါတိုက်ခိုက်ရေးချက်လေးတွေအတွက်လောင်စာစီဖို့မှုအခြေအမြောက်များအကျုံအကုန်ကြခံတိုက်ခိုက်နေတာဖြစ်တဲ့အတွက်ထိတိယောက်ပိတ်ဆို့ဖြတ်တောက်နိုင်ဖို့စီးပွားရေးအရအေးအေးယူနိုင်ဖို့လိုမယ်လို့သူကပြောဆိုပါတယ်အမေရိကန်ပြည်အောင်စုကိုရောက်လာတဲ့ခီးစဉ်တွင်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအရာရှိတွေနဲ့လွတ်တော်မတ်ချွတ်နဲ့လည်းတွေ့ဆုံပါတယ်။မြမအရေးကိုနိုင်ငံတော်တော်များများကယူကရိန်းရုရှားကျူးကျော်စစ်လို့မမြင်ပဲပြည်တွင်းရေးပြဿနာဖြစ်ပဲမြင်နေကြတဲ့အတွက်ကူညီထောက်ပံ့မှုအားနဲ့နေတာကိုဒေါ်စင်မအောင်ကနှိုင်းယှဉ်ပြောဆိုခဲ့ပါတယ
်။ထိုင်ဝမ်ကို9ရက်ခီးစဉ်နဲ့ရောက်ရှိနေတဲ့အမေရိကန်လွတ်တော်ကိုယ်စားလှယ်အဖွဲ့ဒီကနေ့တနင်္လာနေ့မှာထိုင်ဝမ်လွတ်တော်ဥက္ကဋ္ဌ UC ကွန်းနဲ့တွေ့ဆုံပါပါ။အမေရိကန်နဲ့တရုတ်ကြားထောင်လန်းရေးမိုးပြံပူပေါင်းကိစ္စနဲ့ပတ်သက်လို့တင်းမာမှုတွေရှိနေတဲ့အချိန်မှာပဲအခုလိုအမေရိကန်လွတ်တော်ကိုယ်စားလှယ်အဖွဲ့ထိုင်ဝမ်ကိုရောက်သွားတာပါ ကိုယ်စားလှယ်ဖွဲ့ဟာထိုင်ဝမ်မှာအာဏာရနဲ့အတိုက်ခံပါတီနှစ်ခုစလုံးကကိုယ်စားလှယ်တွေနဲ့ပုံမှန်လင်းလင်းတွေ့ဆုံပြောဆိုသွားဖို့စီစဉ်ထားတယ်လို့အမေရိကန်လွတ်တော်အမတ်ရိုခန္နာကပြောပါတယ်ကိုယ်စားလှယ်ဖွဲ့ဟာထိုင်ဝမ်တပိုင်းလျှောက်ကူပစ္စည်းထုတ်လုပ်ရေးစက်မှုလုပ်ငန်းရှင်မော်ရစ်ချန်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ထိုင်ဝမ်ကိုလာရောက်လည်ပတ်ရတဲ့အကြောင်းရင်းတွေတဲ့တပိုင်းလျှောက်ကူပစ္စည်းလို့ခေါ်တဲ့ဆမီကွန်ဒက်တာထုတ်လုပ်ရေးထိုင်ဝမ်ရဲ့အရေးပါမှုကဏ္ဍကိုလေ့လာဖို့လည်းပါဝင်တဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီကိုစားပြုလွတ်တော်အမတ်ရိုခန္နာကပြောပါတယ်ထိုင်ဝမ်ကိုသူ့ပိုင်ဆိုင်မှုတစ်စိတ်တပိုင်းအဖြစ်သတ်မှတ်ထားတဲ့တရုတ်နိုင်ငံကထိုင်ဝမ်နဲ့နိုင်ငံခြားအစိုးရတွေကြားပတ်သက်ဆက်ဆံမှုကိုလက်မခံညှဉ်းဆန်းလေးရှိပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်ကိလက်ရေးရင်ကိုတရုတ်လုံခြုံရေးသင်္ဘောကစစ်သုံးလေးစားရောင်ကြီးအလင်းနဲ့ထိုးတဲ့အတွက်ဖိလစ်ပိုင်ရေးရင်အမှုဒဏ်တွေတခဏတာအမြင်အာရုံဝေဝါးသွားခဲ့တဲ့အထိဖြစ်ခဲ့ပေမဲ့ဒီကိစ္စကြောင့်ဖိလစ်ပိုင်နဲ့အမေရိကန်ပြည်တော်စုကြားအပြန်အလှန်ကာကွယ်ရေးသဘောတူညီချက်အသက်သွင်းဖို့အထိတော့မလိုအပ်တဲ့အကြောင်းဖိလစ်ပိုင်တမနာဖာဒီနာမာကော့စ်ဂျူနီယာကစနေနေ့ကပြောဆိုလိုက်ပါတယ်ဒီချိန်ထဲမှာဖိလစ်ပိုင်ရေးပိုင်နဲ့အတွင်းတရုတ်နိုင်ငံဘက်ကကားကြီးစောက်တက်တွေရေတက်တဲ့အရတား၅ဖားသင်္ဘောတွေကျူးကျော်ဝေရောက်လာတာဟာပြည်ရတဲ့လားကသူနဲ့တရုတ်သမ္မတစီဂျင်ပင်တို့အကြားရရှိခဲ့တဲ့သဘောတူညီချက်ကိုချုပ်ဖောက်တာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံဆိုင်ရာတရုတ်သမ္မတကြီးကလည်းသတိပေးလိုက်ပါတယ်။တရုတ်ဘက်ကတော့ဖိလစ်ပိုင်သမ္မတတွေတရုတ်ရေပိုင်နယ်ထက်ကိုဝင်လာတဲ့အတွက်လူတွေမထိခိုက်စေတဲ့လေဆာရောင်ကြီးနဲ့ထိုးပြီးထွက်သွားဖို့သတိပေးခဲ့တာဆိုပြီးတုံ့ပြန်ထားပါတယ
်။ဘရာဇီးနိုင်ငံအရှေ့တောင်ဘက်ကမ်းရိုးတန်းဒေသတွေမှာမိုးသည်ထန်စွာရာသွန်းပြီးတော့ရေကြီးမြေပြိုမှုတွေဖြစ်ပေါ်နေတာကြောင့်အနည်းဆုံးလူ36ယောက်သေဆုံးပြီးရာနဲ့ချီရေဘေးဒုက္ခကြုံနေရတယ်လို့ဆောက်ပေါလိုပြည်နယ်အာဏာပိုင်တွေကတင်းငွေနေနေမှာပြောပါတယ်ဒေတာရင်းကာနီဗယ်ပွဲတော်ကျင်းပတဲ့အချိန်ဖြစ်တာကြောင့်ပွဲတော်လာခီးသွားတယ်ပါပိတ်မိနေကြတာပါမကြုံစဘူးပြင်းထန်တဲ့ရာသီဥတုအခြေအနေတွေကြောင့်ဆောက်ပေါလိုပြည်နယ်မြို့တော်6မြို့မှာရက်ပေါင်း180တဘာဝဘေးအန္တရာယ်အခြေအနေကြီးညာထားပါတယ်မိုးလေဝသခန့်မှန်းချက်တွေအရမိုးဆက်ရွာအောင်မယ်လို့ခန့်မှန်းထားတယ်လို့အရက်ဖက်ကာကွယ်ရေးနဲ့မိသားဌာနကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်ပြီးလှုပ်ဆောင်နေကြပါတယ်။စနေနေ့တုန်းကလေပြင်းတိုက်ခတ်ပြီးလိုင်းကြီးတာကြောင့်လက်တင်အမေရိကရဲ့အကြီးဆုံးဆန်တိုစိတ်ကမ်းလုပ်ငန်းတွေကိုရပ်ဆိုင်းခဲ့ရတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ။အဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇောင်းဝိုင်းတို့တင်ပြပေးကြတာပါခင်ဗျာ VOA American အတန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပြပချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့စကိုင်းတိုင်းအတွင်းကစစ်ရှောင်းတွေနဲ့တိုက်ပွဲနောက်ဆုံးကအခြေအနေကိုတင်ပြပေးကြပါမယ်စကိုင်းတိုင်းချင်းတွင်းမြစ်အနောက်ဘက်ကမ်းကြောက်မြက်တောင်နဲ့အနီးတစ်ဝိုက်မှာရှိနေတဲ့ကျေးရွာ၅ရွာကဒေသခံတွေဟာနှစ်ဖက်တိုက်ပွဲအခြေအနေတွေကြောင့်ဘေးလွတ်ရာတင်းရှောင်နေရတယ်လို့ကူညီသူတွေနဲ့ဒေသခံတွေကပြောပါတယ်ရွာထဲပြောင်းဝင်သူတချို့ရှိပေမဲ့ထွက်ပြေးလာသူတွေကိုကျေးရွာနိစက်ဒေသခံတွေကပဲကူညီပေးနေကြရတာပါဒီအကြောင်းသတင်းပေးဖို့ချက်ကိုတော့ကိုညင်းညံကတင်ပြပေးမှာပါခင်ဗျာ
စကိုင်းတိုင်းချင်းတွင်းမြစ်အနောက်ဘက်ကမ်းကကြောင်းမြတ်တောင်မှာတက်ဆွဲထားတဲ့စစ်ကောင်စီစခန်းကိုဒေသခံတော်လှန်ရေးအဖွဲ့တွေပူးပေါင်းပြီးဖေဖော်ဝါရီလ19ရက်တနင်္ဂနွေနေ့ညနေပိုင်းတုန်းကသိမ်းပိုက်နိုင်ခဲ့တယ်လို့တော်လှန်ရေးအဖွဲ့တွေဘက်ကထုတ်ပြန်ထားပါတယ်အဲဒီစခန်းကိုသိမ်းပိုက်အပြီးစစ်ကောင်စီနဲ့အပြန်အလှန်ပစ်ခတ်မှုတွေကြောင့်အနီးဝန်းကျင်မှာရှိတဲ့ဒေသခံတွေဟာထွက်ပြေးတိမ်းရှောင်နေရပါတယ်။ကျေးရွာပေါင်း9ရွာလောက်ရှိတယ်လို့မြင်းမာပင်နဲ့ဆလင်းကြီးကစစ်ဘေးရှောင်တွေကိုကူညီနေသူတူကပြောပါတယ်
။မင်းကြီးကမိမိလောက်ကကျွန်တော်စပြီးရောဒီတိုက်ပွဲဖြစ်တယ်ပေါ့နော်။ကြောက်မြတ်တောင်ပေါ်နေပြီးဆင်းလာတဲ့အဖွဲဟိုဆက်ကောက်ဆက်ဘက်ကဆင်းလာပေါ့နော်။အဲ့ဒါကိုကျွန်တော်ဒီ PDF ပူပေါင်းတဖွဲ့တွေပေါ့နော်ပူပေါင်းပြီးတော့အကုန်လုံးဖွဲ့တွေပူပေါင်းပြီးတော့ဟိုတိုက်လိုက်တယ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့စကားသိနိုင်နေခဲ့တယ်လို့လဲကြားတယ်ဗျဒါမဲ့အတီတော့မပြူရသေးဘူးပေါ့နော်အိမ်နန်းကဘေးဖက်ဖက်လေရွာတွေကတော့အကုန်ပြေးလာတယ်ဗျကျွန်တော်တို့အဲ့ဒီဘက်ဒီတောင်ဘက်အချမ်းကိုပြေးလာပေါ့နော်ဒီမြောက်ဘက်ချမ်းမှာဆလင်းကြီးမြောက်ဘက်ချမ်းမှာဖြစ်တာဆိုတော့ကြာတောင်ဘက်ချမ်းကိုတို့ဒီဟိုစွေးရှောင်လာကြတယ်ဗျကျေးရွာကတော့ဟို9ရွာလောက်ပြေးရတယ်ဗျအဲ့ဒီအိမ်နန်းဘေးဖက်ဖက်လေပေါ့နော်ချင်းတွင်းမြေကံဘေးတစ်လျှောက်ပေါ့နော်အိမ်နန်းလေးကအဲ့ဒီဟို9ရွာလောက်ပါပဲဗျကျန်တဲ့ရွာတွေကတော့ဟိုအဲ့ဒီဘေးပတ်ဝန်းကျင်ရွာတို့ပြေးလာတာဆိုတော့အဲ့ဒီဆက်ရွာတွေကပဲကျွေးမွေးပြီးတော့ဆောင်းချောက်ထားတယ်ဗျအဲ့ဒီ
ဖေဖော်ဝါရီလ20ရက်နေ့ဒီနေ့နေ့လယ်အချိန်မှာတော့ပြစ်ခတ်တံတွေမကြားရတော့ဘူးလို့လည်းပြောပါတယ်အပြန်အလှန်ပြစ်ခတ်တာတွေမရှိတော့လို့ရွာထဲပြန်သူတွေရှိသလိုတချို့ကတော့အခြေအနေကိုစောင့်နေပြီးအိမ်မပြန်နိုင်ကြသေးပါဘူး။ကြောင်မြတ်တောင်ကဆလင်းကြီးနဲ့ရင်းမပင်ကြားမှာရှိနေပြီးအဲ့ဒီအနီးတစ်ဝိုက်ဒေသခံတွေတိုက်ပွဲကြောင့်ထွက်ပြေးနေရတာပါ။တော်လိုင်းရေးအင်အားစုတွေအားကောင်းသလိုစစ်အုပ်ချုပ်ရေးအာဏာထုတ်ပြန်ထားတဲ့စကိုင်းတိုင်းထဲမှာအပြန်အလှန်ပြစ်ခတ်တာတွေစစ်ကြောင်းထိုးတာတွေမကြာခဏရှိနေတာကြောင့် ဒေသခံတော်တော်များများနေရက်ကနေတင်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ်
သူတို့ကစီကြောတကထိုးပြီးရင်းနေနေနားတယ်နားပြီးတခါပြန်ဝင်တယ်ပြန်လာဒီလောလောဆယ်တော့ပေါ့လာကုန်လာကုန်မိုင်းလောက်ဆိုရင်အနေတိုင်းပြီးစားရတာပေါ့တော့ပြီးတော့အခုဆိုရင်မုံရွာနဲ့ဒီဘုတ်ဒီရွေးပြီးမျိုးပေါ်ဒီမှာသူတို့ရဲ့အရာတွေတို့တလို့မထင်မထင်တလို့အကုန်လုံးတော်လိုက်လှုပ်တဲ့သူရောမလှုပ်တဲ့သူရောအနာစီတာနှိမ့်ဆက်တာမျိုးတွေတော့အဲ့လိုတွေပဲကြားရပါတယ
်ဆလင်းကြီးနဲ့ရင်းမပင်မျိုးနယ်ကြားကကြောင်မြတ်တောင်ပေါ်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကိုဝင်ရောက်စီးနင်းခဲ့ပြီးအပြန်အလှန်ပစ်ခတ်တာတွေတနင်္ဂနွေကြောကြာရှိခဲ့တယ်လို့လည်းငကားညီနောင်အထူးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့လက်နက်ခဲယမ်းတွေကိုလည်းတင်းစီနိုင်ခဲ့တယ်လို့ဒေါ်လာဟီပူပေါင်းအဖွဲ့ကထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီအကြောင်းတွေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
စကန်တိုင်းတွင်စစ်ဆောင်နေအခက်ခဲကြုံရတဲ့အခက်ခဲတွေနဲ့စစ်ကောင်စီတပ်စခန်းတစ်ခုကို PDF ကတင်ပြလိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုကိုငင်းညာကတင်ပြပေးခဲ့တာပါခင်ဗျာ။ဗီအမေရိကန်တန်ကတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့စကန်တိုင်းကမ်းဘလူးမြို့နယ်အတွင်းစစ်ကောင်စီရဲ့ထိုးစစ်ကြောင့်အခက်ကြုံရတဲ့စစ်ဘေးရှောင်တွေရဲ့အခြေအနေကိုလည်းပြောပြချင်ပါတယ်။စကန်တိုင်းကမ်းဘလူးမြို့နယ်အတွင်းကကြေးရွာတွေကိုစစ်ကောင်စီတပ်တွေကဖေဖော်ဝါရီလ16ရက်နေ့ကလေးကစစ်ကြောင်းထိုးဝင်ရောက်နေမြေရှင်းလင်းနေတာကြောင့်စစ်ပြေးဒုက္ခသည်တွေလက်လက်ထွက်ပြေးတင်းရှောင်နေကြရပါတယ်။စစ်ကြောင်းဝင်လာတဲ့တပ်ဟာစစ်ပြေးဒုက္ခသည်တွေရဲ့ရိတ်ခါကိုသိမ်းယူသွားကြတယ်လို့လည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မမသဇင်အောင်ကတင်ပြပေးမှာပါခင
်ဗျာ။ကမလူမျိုးနဲ့အတွင်းကိုမြန်မာစစ်တပ်ကနေပြင်းရှင်းလင်းအတွက်အနည်းဆုံးစစ်ကြောင်း3ကြောင်းထက်မနည်းစစ်ကြောင်းတွေခွဲပြီးတော့တကြောင်းကိုအင်အား100ကျော်လောက်နဲ့ကြေးရွာတွေကိုနေဝင်နေတာကြောင့်ဒေသခံတွေတောင်းနေချီထွက်ပြေးနေကြရပါတယ်။မန္တလေးမြစ်ကြီးနားရထားလမ်းအရှိဘဲနဲ့ရွှေဘိုမြစ်ကြီးနားကားလမ်းအနောက်ဘက်မှာရှိတဲ့ကျေးရွာတွေအားလုံးထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါရယ် February 18ရက်နေ့ကကမ်းဘလူးမြို့နယ်ထန်းကုန်းတိုက်နယ်အတွင်းကကိုင်းရိုးရွာကဒေသခံ2ဦးကိုစစ်ကောင်စီကဖမ်းဆီးညှဉ်းပန်းပြီးတော့မိရှုတက်ဖြတ်ခဲ့တယ်လို့ဒေသခံ2ဦးကပြောပါရယ
်တယောက်ကတော့35နှစ်လောက်ဗျာတယောက်ကတော့19နှစ်လောက်ပေါ့ဗျာစစ်ကြောင်းနေတဲ့အခါကျတော့အထုပ်ကူးလေးနေနေလို့ကလေးတွေကတွားယူပါဗျာတွားယူတဲ့အခါကျတော့သူစစ်ကြောင်းကကတ်လာပြီဆိုပြီးတော့ကျွန်တော်တို့နေရာရွှေ့တာပေါ့ဗျာဆန်းတဲ့ရာစီဆိုတော့ဗျာဟိုအထုပ်ကူးလေးပေါ့ဗျာတော့ကျွန်တော်တို့ပြန်ယူပါပေါ့အဲ့ဒါကိုသူတို့ပေါ့ဗျာဖမ်းတာပေါ့ဗျာသူတို့ဖမ်းပြီးတော့ဖမ်းပြီးတော့သူတို့တတ်ဖြတ်ထားခဲ့တာပါအဲဒီသူတယောက်ကတော့ဗျာတနက်ခံရတယ်ဗျာတယောက်ကတော့ဒီလိုခြေောက်ဒီပါးတွေခွဲပေါ့ဗျာအဲခြေောက်ဒီပါးတွေခွဲပြီးတော့ခြေောက်ဒီခွဲပြီးဆိုတော့သူကဒီလက်ဒီပါးတွေခြေောက်ဒီခွဲပြီးဆိုတော့ဆက်လိုက်ကြတာခဲ့တာပါဗျာကျွန်တော်တို့ကမီးရှို့သွားမီးရှို့တော့ပွားလိုက်ပါတယ်သူတို့ကဒေတာကံဟိုလို့ဆိုဗျာတစ်ခုခုထင်ပြီးတော့သူတို့ကလုံးလိုက်တာပေါ့ဒီ PDF ပါညာမှတ်ပြီးတော့လုံးလိုက်တာပေါ့
ဒေတာကံပြောဆိုမှုနဲ့ပတ်သက်ပြီးတော့ VOE ကတီးခြားအတိမပြုတ်နိုင်သေးပါဘူးစစ်ကောင်စီကလည်းကမ်းဘလူးမျိုးတွေကစစ်စီရီနဲ့ပတ်သက်ပြီးတော့ထုတ်ပြန်တာမရှိသေးပါဘူးတန်းကုန်းတိုက်နယ်အတွင်းကကြေးရွာတချို့ကဒေတာကံတွေကတော့စစ်ကောင်စီစစ်ကြောင်းပြန်ထွက်သွားတဲ့အချိန်မှာကြေးရွာတွေကိုပြန်ဝင်ကြရည်လို့ဆိုပါတယ
်အခုစစ်ကြောင်းတွေကကျွန်တော်တို့ဟွာမှာရှိကြတဲ့ညောင်တိုင်းမှာရှိရကြပြန်မဝင်နိုင်နေတဲ့ရွာတွေကတော့တချို့ရွာတွေကတော့ပြန်မဝင်နိုင်ကြဟိုမောင်းတိုင်းတို့ပါလို့ကြောပြန်မဝင်နိုင်ဘူးကြမှာသူတို့ကကြောအဲ့တည်းမှာလဲစစ်ကြောင်းပြန်ထိုးနေလို့မှာညောင်တိုင်းတို့ကအဲ့ဒါကတော့ပြန်မဝင်နိုင်ရဲ့သူတို့အဲ့ဒီမှာထိုးနေရတာကြော
ကြေးရွာတွေကိုနေမီရှင်းလင်းဝင်ရောက်တာမှာရွာလုံးကျမီရှူလိုက်တဲ့အတွက်ဒေသခံတွေဟာရွာတွေကိုပြန်ဝင်မနေနိုင်တော့ပဲတောထဲမှာနေပြီးတော့စစ်ဘေးရှောင်နေရတာရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီစစ်ကြောင်းတချို့ကလည်းကြေးရွာတွေကိုမဝင်ပဲစစ်ရှောင်တွေရှိနေတဲ့တောဘက်တွေကိုဝင်လာလေးရှိပြီးဒေသခံတွေစစ်ရှောင်မှုအတွေ့ယူလာကြတဲ့ရိခာနဲ့တံမိုးရှိပစ္စည်းတွေကိုယူဆောင်သွားတာမျိုးတွေရှိလာတယ်လို့ကမ်ဘလူးတောင်ကျန်းပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံကိုရဲဝင်းကအခုလိုပြောပါတယ
်ပုံမှန်ဆိုရင်တော့တို့ရွာတွေကိုအမြဲဝင်တာဘူးနော်ဒီကကြတော့ရွာတွေဝင်မဲ့ထင်ပြီးတော့ကျွန်တော်တို့ဒါတရက်တာကိုင်းယူကျုံးမကုန်ဟိုရှန်တဒီ area တကန်းနေရှိတာကိုလမ်းအဲကျူအချင်းဆက်လမ်းဒီမှာတကန်းနေရှိတာဆိုတော့အဲတရက်တာလေးတရက်တာမြောက်နားလေးလေးရောက်ရောရွာတွေကဖတ်တော့တာဗောနော်အဲတွက်တဲ့ခါရွာရဲ့အရှိတ်တွေဖတ်တော့သူတို့ကရွာတွေကိုမဝင်မဲနဲ့ရွာအရှိတ်တွေကနေအလျှောက်လိုက်ရွာတွေနဲ့ပြန်ပြီးတွားတာဆိုတော့အဲ့မှာအကုန်လုံး ဆစ်ဆောင်နေတဲ့အကုန်ထိတ်တိုက်တွေတိုးပြီးတော့ပြေးကြလွားကြတွေအကုန်ဖြစ်ကုန်ရတာပေါ့နော်အဲဒါဒီကကျွန်တော်တို့ဒီလောက်ကတော့နော်အိုင်လဲပေါ်ပါတဲ့တမိုးရှိတဲ့သူတို့ရကျင်တာတွေတော့ယူသွားတယ်ဆိုကြတယ်အိုင်လဲတွေပေါ့နော်တော့ကတည်းကကုန်းချင်းလေရီဆိုတော့လဲတွေနဲ့ရှောင်ရတာပေါ့နော်
မန္တလေးမြစ်ကြီးနားရထားလဲအရှိပဲနဲ့ရွှေဘိုမြစ်ကြီးနားကလည်းအနောက်ဘက်မှာရှိတဲ့ကျေးရွာတွေအလုံးကိုဝင်နေစစ်ကြောင်းဟာ February 16ရက်လောက်မှာကျေးရွာတချို့ကနေပြန်ထွက်သွားတာကြောင့်အဲ့ဒီရွာတချို့ကဒေသခံရွာတွေကိုပြန်ဝင်ခဲ့ကြပြီမြေဒီကနေ့မနေ့မှာပဲနောက်ထပ်စစ်ကြောင်းထပ်ပြီးတော့တက်လာပြီဖြစ်တဲ့အတွက်ဒေသခံတွေစစ်ရှောက်မှုထပ်ပြီးတော့ပြင်ဆင်နေကြရတယ်လို့ကိုရဲဝင်းကအခုလိုပြောပါတယ
်မြစ်ကြီးနားမန္တလေးတန်လန်းနော်ရထားလမ်းရဲ့အရှိကတော်ပြရတော့ကျွန်တော်တို့ရွှေဘိုမြစ်ကြီးနားကားလမ်းရဲ့ဒါအနောက်ဖက်ပေါ့နော်အိုက်ကွင်းတဲ့ဟာကြီးအကုန်ဆောင်ရတာပါဗျာဒီနေ့အခုစစ်ကြောင်းတစ်ကြောင်းထက်ထွက်လာတယ်ဗျာနော်ဒီကိုအနောက်ဖက်ကိုထွက်ခဲ့တယ်ဒီကုန်းတကြားဆက်ကနေဒီကုန်းဘက်ကနေဝိုက်ပြီးတော့ကျွန်တော်တို့ဒါဝါဘက်တရက်ကန်ကြီးဘက်ပေါ့နော်ဘက်တွေရောက်နေအဲတရက်ကန်ကြီးမှာအရင်150လောက်ရောက်နေပြီအိုက်ကောင်ကလည်းမြောက်ဖက်ဦးတည်တယ်ဆိုတော့ဒီကွင်းကိုပဲကျွန်တော်တို့ပြန်ထိုးမယ်လို့ခန့်မှန်းရတာပေါ့နော်အဲတော့အခုပြန်မနေ့ကမှပြန်ရောက်ကြတဲ့ဆစ်ဆောင်တွေကဒီနေ့ပြန်ပြီးတော့ဒါရှောင်မှုပြီးကိုပြင်ဆင်နေကြတဲ့အနေအထားတော့ရှိရပါတော့နော်
လက်ရှိမှာတော့စစ်ပေးရှောင်တွေရဲ့စားတောက်ရေးအတွက်ရိခါလိုအပ်မှုတွေရှိနေကြတယ်လို့ဒေသခံတွေကဆိုပါတယ်စစ်တပ်ရဲ့နေမင်းရှင်းလင်းရေးထိုးစစ်နယ်တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်းမှာအိုးရင်စွန့်ခွာထွက်ပြေးရတဲ့အစ်စ်ရှောင်အရေးအတွက်ဟာတနေ့ထက်တနေ့ပိုပြီးတော့တိုးလာပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ကဆွတ်ဆွဲထားပါတယ်စကိုင်းတိုင်းအတွင်းအာနာသိန်းစစ်ကောင်စီကိုဆန့်ကျင်တဲ့ကြေးရွာတွေရှိတယ်လို့စစ်ကောင်စီကိုလူလာတဲ့ကြေးရွာတချို့လည်းရှိပြီးတော့အဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူစစ်ဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိပါတယ်။ဆီယနာသိန်းပြည်နယ်နောက်ပိုင်းမှာစကိုင်းတိုင်းဟာစစ်ဘေးဒုက္ခတွေအများဆုံးတိုးလာတဲ့ဒေသဖြစ်ပြီးတော့အရေးအတွက်အားဖြင့်စစ်ဘေးရှောင်ဥယျာဉ်က၈သိန်းနီးပါးရှိပါတယ်။ဒီပမာဏဟာစကိုင်းတိုင်းအတွင်းကလူဦးရေစုစုပေါင်းရဲ့15ရာခိုင်နှုန်းအထိရှိတာဖြစ်တယ်လို့မဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISP မြန်မာကဖော်ပြထားပါတယ်ရှင
်။စကိုင်းတိုင်းအတွင်းကကမ်ဘလူးမြို့နယ်အတွင်းမှာ6ဘေးရှောင်နေအခက်ကြုံနေရတဲ့အကြောင်းမမျှသတင်းအောင်တင်ပြပေးခဲ့တာပါခင်ဗျာ။ဗီအမေရိကန်တန်ကအင်္ဂါနေ့ညပိုင်းတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါ။အခုတော့ကချင်ပြည်နယ်မြစ်ကြီးနားမြို့အတွင်းက6ရှောင်နေနေရပြောင်းဖို့ပြင်ဆင်နေတဲ့အကြောင်းကိုပြောပြပါမယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့ပေါ်မှာရှိတဲ့6ရှောင်စခန်းတချို့ကပြည်သူတွေဒီလကုန်ပိုင်းလောက်မှာနေရပြောင်းဖို့စီစဉ်နေကြပါတယ်။ဒီလိုပြောင်းရွှေ့မဲ့သူတွေဟာအရင်ကိုဗစ်ရောဂါမဖြစ်ပွားခင်ကပေါ်ဆောင်နေတဲ့အစီအစဉ်တိုင်းပြောင်းရွှေ့ကြမှာဖြစ်ပါတယ်။လက်တလော6ရှောင်နေပြောင်းရွှေ့မဲ့သတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြမှာပါခင
်ဗျ။ကချင်ပြည်နယ်ကဒေသအတော်များများမှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲမြစ်ကြီးနားမြို့ပေါ်6ရှောင်စခန်းကပြည်သူတွေဟာနေရပြန်ဖို့စီစဉ်တာတွေရှိနေတာပါ။မြစ်ကြီးနားမြို့ဂျမိုင်ကောင်စခန်းက6ရှောင်ရှိဟာဒီလ28ရက်နေ့မှာနေရပြန်ဖို့စီစဉ်တာတွေရှိနေတဲ့အကြောင်းစခန်းရှိတာဝန်ရှိသူတို့က VOA ကိုခုလိုပြောပါတယ်။
ဒီမဆက်ရှိနေဒီမဆလာလောက်မှာကတော့ဒီဦးအရင်ကတဘောတူပြီးတော့ဆရာနဲ့ဆောက်ထားပြီးတဲ့အိမ်ဆောက်ထားပြီးတဲ့ဟာတွေကိုတော့ရှိဖြစ်ရလို့တကယ်တော့ကြားတယ်အပြီးကြရဲစားရပါလေတော့ဘာမှတော့မပြောသေးဘူးကိုကြီးရှိခြင်းတော့သူတို့နဲ့တဘောတူပြီးနည်းနည်းဆန္ဒရပြမယ်ဆိုတဲ့ဟာတွေဒီအဲ့ဒါကတော့သူတို့အိမ်ဆောက်ပြီးကြရဲရှိတဲ့ကိလေသာရောအဲဟိုဆရာနဲ့ဆောက်ပြီးတဲ့ဘာကားရရန်ရဲ့ဆာလို့ကြီးရဲ့ပေါ့သူအားလုံးရတော့မဟုတ်ဘူ
းစစ်ဆောင်ပြည်သူအများစုအနေနဲ့နေရက်ဒေတာပြန်ဖို့ပြင်ဆင်ရတဲ့အခြေအနေကိုအခုလိုဆက်ပြောပါတယ
်ဘယ်ခါလာဆိုင်ရမလို့ကျွန်တော်တို့ကြည့်ရတော့ကတော့ဒီဆန်အမေတိဆောက်ကိုဥစားပြီးရတယ်အဲ့လိုအဲ့လိုကြတော့ဒီမှနေနဲ့စင်ပြနေတဲ့သူတွေတော့ဒီမှနေလဲကိုရစစ်ခင်းနေဆက်လာမလားပေါ့အလုံးအလုံးဆိုးရင်ဖြစ်နေကြမှာအခုတော့အလုံးပြီးတဲ့တိုင်းပဲလေဒီနေရာမှာငင်းတဲ့ဆိုတော့မရှိသေးပါဘူး။အဲအရှင်ကြီးရဲ့ငင်းချလို့ကြံတယ်လို့မဟုတ်ဘူးပေါ့။သူကသူကပြောဆိုရတဲ့အချိန်ခါမှာမပြောင်းရင်နောက်ပြီးတော့ဒုက္ခရောက်လာမလားပေါ့။အလုံးကတော့အဲ့လိုပဲစိတ်နေကြတာ
။ဂျမိုင်းကောင်စကန်က2011ခုနှစ်ကချင်စစ်ပွဲတကြောပြန်ဖြစ်ပွားခဲ့တဲ့နောက်ဖွင့်လှစ်ခဲ့တာဖြစ်ပြီးလူဦးရေ930ကျော်နေထိုင်နေတာပါ။လောလောဆယ်မှာ WFP ကပ္ပစားနေကအဖွဲ့ကတူးကိုစားနေရိတ်ကအတွက်တလ1500ကျပ်ထောက်ပံ့ထားပါတယ်။တခြားလိုအပ်တဲ့အရာတွေအတွက်ကချင်နှစ်ချစ်ခရီးယာအဖွဲ့ချုပ် KBC နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR စတာတွေကထောက်ပံ့ထားတာပါ။မြစ်ကြီးနားမြို့ကအင်ဂျန်တုံစကန်းက ကားရရန်ရွာသားတွေကလည်းပြန်ဖို့အစီအစဉ်ရှိကြောင်းအင်ဂျန်တုံစကန်ကဆစ်ဆောင်တူကပြောပါတယ်
ကျွန်တော်တို့အင်ဂျန်တုံပါကအခုနောက်ပတ်28ရက်နေ့မှာတော့ကားရရန်ရွာသားတွေတော့ပြန်ဖို့အစီအစဉ်ရှိရယ်ကြောင်ပုံကျမှာတော့အစကမ်းပိတ်နေလို့တော့ဘာလို့ဘုရားဆိုမှတော့အမရှိဘူးအမကဒီလိုကြောင်တာရီကသူတို့ဘာလို့ကိုယ်စိတ်ကိုယ်နဲ့ကိုအဲ့လိုမျိုးညာပြန်ကြတာတော့အဲ့လိုမျိုးတော့ရှိရ
အင်ဂျန်တုံစကန်မှာလူကြီး325ဦးရှိပြီးစစ်ဆောင်အချို့ဟာ2022ခုနှစ်ကတည်းကပြန်လာတွေလည်းရှိကြောင်းပြောပါတယ်စစ်ဆောင်တွေနေရပြန်ရေးအစီအစဉ်ကို2019ခုစစ်ဆောင်တွေနေရပြန်ရေးအစီအစဉ်ကို2019ခုနှစ်ကတည်းကကချင်လူသားချင်းစာနာထောက်ထားမှုကော်မတီ KHCC လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတာရေးဝန်ကြီးဌာနနဲ့တက်မတော်တို့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်2021ခုနှစ်မှာအင်ချေ 9,000 လောက်ပြန်ပို့ဖို့ရည်ရွယ်ခဲ့တယ်လို့2023ခုနှစ်မှာအကုန်ပြန်ပို့ဖို့စီစဉ်ခဲ့တာလည်းဖြစ်ပါတယ်ဒီအစီအစဉ်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်မှာရပ်တန့်သွားခဲ့ရပါတယ်မြကြီးနားမြို့မှာစစ်ဆောင်စခန်း26ခုခန့်ရှိတယ်လို့နမတီဝိုင်းမွန်နဲ့ဘန်းမွန်စတဲ့မြို့ကြီးတွေမှာလည်းစစ်ဆောင်စခန်းတွေတည်ရှိနေတာပါကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ထိန်းချုပ်နယ်မြေမှာတော့အနည်းဆုံးစခန်း8ခုလောက်ရှိပါတယ်လောလောဆယ်မှာတော့စစ်ဆောင်ပြည်သူတွေကိုမိမိနေရပြန်ဖို့အစိုးရကတတ်မှတ်ပေးတဲ့နေရာမှာနေဖို့ဒါမှမဟုတ်ကိုယ့်အစီအစဉ်နဲ့ကိုယ်နေထိုင်ဖို့ဆိုပြီးရွေးချယ်ခွင့်၃ခုပေးထားပါတယ်။2021ခုနှစ်ကချင်တကြော့ပြန်စစ်ပွဲဖြစ်ပွားပြီးနောက်မှာတော့ကချင်ပြည်နယ်မှာစစ်ဆောင်ပြည်သူတသိန်းကျော်ရှိကြောင်း UNHCR ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုစံကျော်တင်ပြပေးခဲ့တာပါခင်ဗျာ။အခုတော့တရုတ်မြန်မာနယ်စပ်ကုန်းသွယ်ရေးဂိတ်ပြန်ဖွင့်လိုက်တဲ့သတင်းပြပွချက်ကိုတင်ပြပါမယ်။မြန်မာနဲ့ထိစပ်နေတဲ့နယ်စပ်ဂိတ်တွေမှာကုန်ကားနဲ့လူဝင်လူထွက်ခွင့်ကိုတရုတ်ယူနန်ဘက်ကတဆင်ချင်းဖြေလျှော့လာသလိုထိုင်းကလည်းအလားတူဖြေလျှော့တာတွေလုပ်လာနေပါတယ်မြန်မာဘက်ကတော့အရင်လိုလူအများအပြားကူးတန်းသွားလာလို့မရသေးပဲဒေသခံမပုံနဲ့ကန်ဆောင်သူတွေကိုပဲဖြတ်တန်းသွားလာခွင့်ပြုပါသေးတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ဥတ္တမောင်သားကတင်ပြပေးမှာပါခင်ဗျာ
ကချင်ပြည်နယ်ကလွယ်ကျယ်နယ်စပ်ကနေမြန်မာနိုင်ငံသားတွေကိုဒီနှစ် February 20ရက်ကစပြီးဝင်ထွက်ခွင့်ပေးသွားမယ်လို့ယူနန်ပြည်နယ်လုံချောင်းမြို့နိုင်ငံခြားရေးဌာနကကြေညာလိုက်ပါတယ်။ဒါပေမဲ့မြန်မာဘက်ကတော့မူဆယ်နယ်စပ်ဂိတ်ကိုပဲဦးစားပေးအစီအစဉ်တိုင်းဆက်လုပ်ဖို့ရှိနေတာပါ။ဆိုလိုတာကတော့ဒေသခံမှတ်ပုံတင်ကိုင်းဆောင်သူတွေကိုပဲနယ်စပ်ဖြတ်တန်းသွားလာခွင့်ပြုပါတယ်။မူဆယ်ဂိတ်ဆိုရင်ရှမ်းမြောက်မှတ်ပုံတင်ကိုင်းဆောင်ထားသူတွေကိုပဲခွင့်ပြုသလိုအခုကချင်လွယ်ချက်ဂိတ်ဆိုလို့ရှိရင်လည်းကချင်ဒေသခံတွေကိုပဲမြန်မာဘက်ကဖြတ်တန်းခွင့်ပြုပေးပါတယ်။မူဆယ်105မိုင်ကုံသွယ်ရေးဆောင်မှာပြုတ်ပြည်တဲ့ကိုဝင်မဲ့ကုံကားတွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေကိုပဲမြန်မာဘက်ကနိုင်ငံကူးလက်မှတ်တွေကိုကနဦးထုတ်ပေးနေတာပါမူဆယ်နယ်စပ်ဂိတ်ဖွင့်တာတလနီးပါးကြာလာတဲ့အထိမြန်မာဘက်ကအပြောင်းလဲမလုပ်သေးကြောင်းရှမ်းပြည်နယ်မြောက်ပိုင်းကုံတွေများအသင်းကကုံတွေတူကပြောပါတယ
်ပေါ့ပေါ့ဆက်တယ်လို့မပြီးသေးဘူးပဲကျွန်တော်သုံးမင်းဆောင်လေးရှမ်းမြောက်ပြည်ပဲလုပ်ပြီးသေးတာတော့ကျွန်တော်သိထားတယ်ဗျကျန်တဲ့ဒေသကြီးလုံးမပြေးသေးဘူးလုံးမပြေးသေးတဲ့အတွက်ဝင်ခွင့်မရဘူးလို့သိထားပါတယ်ဘာမှအပြောင်းလဲမရှိသေးဘူး
တရုတ်ဘက်ကတခြားနယ်စပ်ဂိတ်တွေမှာမြန်မာနိုင်ငံသားတွေကိုဝင်ထွက်ခွင့်ပြုပြီးလို့ကြေညာထားပေမဲ့မြန်မာဘက်ကထူးထူးခြားခြားဘာမှမတုံ့ပြန်သေးပါဘူးအလားတူထိုင်းနိုင်ငံဘက်ကလည်းကိုဗစ်ကြောင့်2019ခုနှစ်ကပိတ်ထားတဲ့မြန်မာနဲ့နယ်စပ်ကတာချီလိတ်မဲဆိုင်ချစ်ချီရဲတရအမှတ်တစ်ကိုဒီနှစ်တနင်္လာနေ့မှာဖွင့်ပေးလိုက်ပါတယ်တာချီလိတ်နယ်စပ်ဂိတ်မှာလည်းလူဝင်ထွက်ကိုဒေသခံတွေကိုပဲမြန်မာဘက်ကဦးစားပေးဆေလွတ်ဖွယ်ရှိနေတာပါထိုင်းကတော့ကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားကလွယ်လို့တခြားကန့်သတ်ချက်တွေမရှိကြောင်းတချီလိုက်ကုံတဲ့အသင်းကတာဝန်ရှိသူတို့က VOA ကိုပြောပါတယ
်။2019ပြည်အသင်းကတောင်းနေတော့ရှိပြီ။ဒါအရင်ပုံမှန်သွားလာလို့ရအောင်ဒီကားကတော့ဒီလူပေါ့နော်လူသွားလို့ရအောင်ပဲပြန်ဖွင့်လိုက်တဲ့သဘောပါပဲ။ပုံမှန်တိုင်းကတော့တခြားမြစ်ကနေတော့ကွန်ပျူတာတိတ်ကိုဆောင်ရတော့ပုံမှန်တိုင်းနဲ့ရှိပါတယ်ပေါ့ဟာ
။တရုတ်နဲ့ထိုင်းဟာကိုဗစ်ဖြေလျှော့မှုတွေနဲ့အတူကိုယ်စီကူးစက်မှုတွေလူဝင်ထွက်ခွင့်တွေကိုအခု2023ခုနှစ်စမှာတဖြည်းဖြည်းခွင့်ပြုလာပါတယ်မြန်မာနဲ့ဒီနှစ်နိုင်ငံကြားကကုန်သွယ်မှုကလည်းအခုနှစ်စမှာပြန်တက်လာပြီးမြန်မာဘက်ကစံပယ်ပြောင်းပါဝင်ရေထွက်ကုန်တွေကိုပြန်ပြီးတင်ပို့နေရတာဖြစ်ပါတယ
်ဥတ္တမောင်တန်တင်ပြပေးခဲ့တာပါခင်ဗျာ View American တန်ကတနင်္လာညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြာခင်ဒုတိယပိုင်းအစီအစဉ်တွေတင်ဆက်ပေးတော့ပါမယ်
မတေချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အ ချက်အတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင
်တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်တွေမှာတော့လူပောင်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောနဲ့ VOA တွေ့ဆုံမင်းမြန်ကန်းအပတ်စဉ်စီးပွားရေးကဏ္ဍနဲ့လူမှုကွန်ရက်စတဲ့အစီအစဉ်တွေကိုနားဆင်ကြရမှာပါပထမဦးဆုံးတော့လူပောင်တစ်ပါတီဥက္ကဋ္ဌနဲ့ VOA တွေ့ဆုံမင်းမြန်ကန်းကိုတင်ပြပေးပါမယ်ခင်ဗျာ2021ခုနှစ်နွေဦးတော်လှန်ရေးဟာ88ဒီမိုကရေစီလှုပ်ရှားမှုတဲ့တနင်္ဂနွေလုံးကိုလွှမ်းခြုံနိုင်သလိုဆရာနာရှင်စနစ်ကိုပြက်ပြက်ထင်ထင်မိမောင်းထိုးပြပြီးမြန်မာနိုင်ငံရဲ့လူမှုစနစ်အပြောင်းအလဲလူနည်းစုအခွင့်အရေးတရားမျှတမှုတွေအတွက်ပါလှုပ်ရှားမှုဖြစ်တယ်လို့လူပောင်တစ်ဒီမိုကရေစီပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ် NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီရဲ့အဖွဲ့ဝင်တခုဖြစ်တဲ့လူပောင်တစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကိုကိုသားညုံဦးကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ကောင်းမှုစောအခု VOA ကိုလက်ခံဖြေချပြီးတာကျေးဇူးအများကြီးတင်ပါတယ်ပထမဆုံးဟိုကအခုအရေးဆုံးကျွန်တော်မေးချင်တာကဆရာနာသိန်းနာအခုဆိုရင်နှစ်နှစ်ပြည့်သွားပါပြီအဲ့တော့ဟိုလူပောင်တစ်ပါတီရဲ့အခမ်းအနားပေါ့နော်ပြောမှဆိုရှင်ဒီဆရာနာသိန်းပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးပါတီထဲမှာထင်ရှားရှားဆုံးဆရာနာသိန်းကိုဆန့်ကျင်တာလူပောင်တစ်ပါတီအနေနဲ့တွေ့ရပါတယ်အဲ့တော့လူပောင်တစ်ဒီမိုကရက်ပါတီအနေနဲ့ဒီຫນွေဦးတော်လိုင်းမှာပါတီရဲ့အခမ်းအခါနာနဲ့ပတ်သက်လို့ရောဘယ်လိုတွေ့ထားလဲ
ဟိုကျွန်တော်တို့ပါတီအနေနဲ့ NUCC ထဲမှာကျွန်တော်တို့ဒီနိုင်ငံရေးပါတီအစုပွဲရနေပြီးတော့ဒီနိုင်ငံဟိုနိုင်ငံရေးပါတီတက်ရနေနဲ့ကျွန်တော်တို့ပါဝင်ပါတယ်တပြိုင်တည်းမှာပဲ NUCC ထဲမှာအခြားအခြားသောအင်အားစုတွေပေါ့ကျွန်တော်မှာမိတ်အင်အားစုတွေနဲ့ပူးပေါင်းပြီးတော့တစ်ခုလုံးနဲ့သက်ဆိုင်တဲ့မူဝါဒတွေတစ်ခုလုံးနဲ့သက်ဆိုင်တဲ့ policy တွေဒီလိုကိစ္စမျိုးတွေမှာအသေးချာပါပြီးတော့အလုပ်လုပ်နိုင်အောင်စူးစမ်းနေပါတယ်တဖက်မှာလည်း NUCC လို့ပြောတဲ့အခါမှာ NUCC ကကနေ့အချိန်နေ့ထိဒီ policy forum သဘောမျိုးပဲဖြစ်တယ်။ဟော NUCC ကကနေ့အချိန်နေ့ကြီးမူဝါဒတွေနော်သဘောထားတွေကိုဘယ်လိုခေါ်မလဲဆွေးနွေးဆုံးဖြတ်ကြတဲ့နေရာပဲဖြစ်တော့လက်တွေ့အလုပ်တွေနဲ့ပတ်သက်လို့ကတော့လက်တွေ့ကျွန်တော်နဲ့ဟိုရေရှင်မာမိတ်တွေဖြစ်တဲ့နော်ဟိုလက်တွေ့အလုပ်တွေကတော့မှ KNN တို့ KNPP တို့ WLB တို့ ABSDF တို့စသဖြင့်ပေါ့နော်။ဒီအင်အားစုတွေနဲ့ပူးပေါင်းပြီးလက်တွေ့အလုပ်တွေကိုလောက်တဲ့အောင်လည်းတစ်ဖက်ကစူးစမ်းနေပါပဲ
။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာຫນွေဦးတော်လိုင်းမှာဒီ Gen Z ပေါ့နော်ပြောမယ်ဆိုရင်လူငယ်လေးရဲ့ကြီးကျော်တာတစ်ခုကသူ့ကြွေးမှာဆွေးနွေးကြရမှရှိဆိုတဲ့ slogan တက်လာတယ်။အဲ့တော့တစ်ဖက်မှာအဲ့ပုံမှာမူတည်ပြီးတော့ NGO ကလည်းတစုံတရာဒီလက်နက်ကိုင်လှုပ်ရှားမှုတွေလက်နက်ကိုင်တော်လိုင်းတွေနဲ့ပတ်သက်လို့သူတို့ပြင်ဆင်လာတယ်။ PDF တွေဖွဲ့စည်းလာတယ်။ဒါပေမဲ့တစ်ဖက်မှာတချို့နိုင်ငံရေးပါတီဖွဲ့စည်းတွေကတော့တွစ်ဆုံဆွေးနွေးရေးနဲ့ဖြေရှာမယ်ဆိုတဲ့ဟာတွေလက်ရှိကင်ထားလို့ပဲပေါ့နော်။လူပေါင်းတဲ့ပါတီအနေနဲ့ဒီလက်ရှိမြန်မာနိုင်ငံပြည်ထနာကိုဖြေရှင်းမှုတက်ကိုဘယ်လိုနည်းလမ်းမျိုး
ဟုတ်ကနေ့အချိန်နေရတော့ကနေ့လက်နက်ကြိုက်တော်လိုင်းရကျွန်တော်တို့လှုပ်ရှားမှုကြီးတစ်ခုလုံးပဲရှေ့ဆုံးအခန်းမှာရောက်နေတယ်ရှေ့တန်းမှာရောက်နေဆိုတော့ဘလူးမှမြင်လို့ရတဲ့ကိစ္စမဟုတ်ဟိုဂျန်စီလို့ပြောမှဆိုရင်ဂျန်စီတွေနဲ့မဟုတ်ပါဘူးဒတိုင်းပြည်လုံးမှာဂျန်စီတွေအစားပြုတ်ခဲ့တာဟုတ်တယ်ဟိုသူတကယ်လုတ်ခဲ့တယ်ဟိုကျွန်တော်တို့ခက်နဲ့မတူတာဗျာကျွန်တော်တို့ခက်တုန်းကဟိုတောခိုကြတော့မယ်အခုတုန်းကလွန်ခဲ့အနှစ်30လောက်ပဲ88ပြီးကလာကိုသားတို့လည်းမိတာပဲကျွန်တော်တို့တောခိုးရမယ်အနေဆုံးဆင့်အဖေတွေအမေတွေကတော့တတ်နိုင်များတားဖို့ကြိုးစားတယ်အခုကကလေးတွေလက်ဆွဲပြီးတော့အဖေတွေအမေတွေကိုယ်တိုင်တော်တယ်လာတာနော်ဟိုကလေးတွေလက်ဆွဲပြီးတော့ဦးလေးရဲ့တော်တွေကိုယ်တိုင်တော်တယ်ဟိုလာတာဆိုတဲ့အခါကျတော့ဟိုအချိန်နေချင်းကတော်တော်ကိုမတူတဲ့အချိန်တွေဖြစ်တယ်ဒီအချိန်ဟောင်းကပေါ့နော်နောက်ကျိန်းသေးတာကနေ့တော်လန်ကြီးကဟိုလက်နက်ကြိုက်တော်လန်ကြီးကရှေးဆုံးအခန်းမှာရောက်နေရဲဆိုတာဘသူမှညင်းလို့မရဘူးလို့ကျွန်တော်ထင်တယ်နောက်တစ်ခုကဟိုကျွန်တော်တွေ့ဆုံဆွေးနွေးလို့ပြောတဲ့အခါမှာနိုင်ငံရေးပြဿနာတွေကိုဖြေရှင်းကြတော့မယ်။ဟိုတခုခုဟိုတိုင်းပြည်အပြောင်းလဲကိုကျွန်တော်ဟိုစူးစမ်းကြတော့မယ်ဆိုတော့တွေ့ဆုံဆွေးနွေးမှုကတော့လိုအပ်တာတော့အမှန်ပဲ။တွေ့ဆုံဆွေးနွေးမှုကလိုအပ်တာတော့အမှန်ပဲ။တွေ့ဆုံဆွေးနွေးမှုနဲ့ပဲကျွန်တော်တိုင်းပြည်ကိုရည်ရှည်ပေါ့နော်။ဟိုကျွန်တော်တိုင်းပြည်ရဲ့အနာဂတ်လမ်းကြောင်းကိုကျွန်တော်ဝိုင်းပြီးတော့ပေါ်ကြားမှာဖြစ်တယ်။သို့တော်လည်းတပြိုင်တည်းထဲမှာကနေ့စေအုပ်စုကိုဘယ်သူမှဒီစကားဝိုင်းမှာဟိုလက်ခံပြီးတော့ကြည်လို့တဲ့အခြေအနေဘယ်သူမှမရှိဘူးအဲ့ဒါတော့အမှန်ပဲတွဲဆုံဆွေးနွေးလို့ပြောတဲ့အခါမှာဟိုကျွန်တော်တို့ကအမှန်တကယ် ဟိုနိုင်ငံရေးရပဲဖြစ်ဖြစ်စီးရေးရပဲဖြစ်ဖြစ်အမှန်တကယ်စေအောင်စုကိုနိုင်ငံရေးစီးပွားရေးအပြင်ဘက်ကိုရအောင်ကျွန်တော်တို့တွန်းပို့နိုင်ပြီးတော့ကြိုးစားရမှာပဲဟိုတွဲဆောင်ဆွေးနွေးလို့ပြောတဲ့အခါမှာနိုင်ငံရေးအင်အားစုတွေအကြားမှာရဲ့တွဲဆောင်ဆွေးနွေးတာလဲဟိုအဲကျွန်တော်တို့နိုင်တဲ့တွဲဆောင်ဆွေးနွေးမှုဖြစ်နိုင်တယ်လို့အဲကျွန်တော်တို့အဲ့လိုနားလည်တယ်ဗျာသို့တော်လည်းခင်ဗျားကခဏကာလမှာတွဲဆောင်ဆွေးနွေးလို့ပြောရင်အများစုကြီးကပြောတဲ့လူတော့ပြဿနာရှိတယ်ပြောတဲ့လူပေါ့မှာနော်ဟိုအတော်ကိုဟိုပြဿနာရှိတဲ့ကိစ္စတရက်တောင်ဖြစ်နေတယ်လို့ကျွန်တော်အဲ့လိုမြင်ပါတ
ယ်ဟုတ်ကဲ့ခုနကကျွန်တော်နှိုင်းရှင်ချက်ခုနကကောင်းမှုဆိုပြောသွားလို့ကျွန်တော်အဲ့ဒါလည်းပြောချင်ပါတယ်လူမျိုးသားဒီမိုကရက်တစ်ပါတီကပြောမှဆိုရင်88လောက်ရှောင်းမှုနေပြီးတော့ပေါ်လာတဲ့ဟိုလူငယ်ပါတီပေါ့နော်တခုချိန်ရောတကယ်တငယ်ပါတီနေရဖြစ်နေတယ်အခု new dollar ကြီးပါလေတတကျပါလာတဲ့ပါတီအဲ့တော့အဲ့ဖြစ်စဉ်ဒီလှုပ်ရှားမှုနှစ်ခုနဲ့ပတ်သက်လို့ကောင်းမှုဆိုရင်ဟိုအမြင်ပေါ့နော်နှိုင်းရှင်ကြည့်ပါလားဘလူကွာခြားမှုရှိလဲဘာတွေတူလဲ
အခုလက်ရှိဒီနေဦးဒေါ်လာရေးကြတဲ့အခါကျတော့ဒီဒေါ်လာရေးကအဲ88တက်ပို့ပြီးတော့ကြီးသွားတယ်လို့ကျွန်တော်ယူဆတယ်တော်နိုင်ငံလုံးတကယ်အမှန်တကယ်လွှမ်းခြုံသွားတယ်လို့ယူဆတယ်တစ်တစ်ချက်ကဦးနာဟိုဒေတာအတီးတီးပေါ့ဗျာဒေတာအတီးတီးလူမျိုးအတီးတီးဒီလှုပ်ရှားမှုတွေမှာပါတယ်နောက်တစ်ခုကဟိုအတန်းစားဘက်ကကြည့်မယ်ဆိုလို့ရှင်လေဟိုလေသမားရောအလုတ်သမားရောလူလက်တန်းစားတွေရောဟိုတကယ်အမျိုးသားဟိုလူချမ်းသားတွေရောအားလုံးပါတယ်အတန်းစားရဟိုကြည့်မယ်ဆိုလို့ရှင်လေဆိုတဲ့အခါကျတော့ဟိုနောက်တစ်ခုကဒီလှုပ်ရှားမှုမှာဒီလူငယ်တွေရဲ့ဒီဟိုနိုင်ငံရေးအရာအပြောင်းလဲဟိုတောင်းဆိုတဲ့သဘောနဲ့မတက်ရောက်ဘူးလို့ကျွန်တော်ထင်တယ်ဒီလက်ကောင်ကျွန်တော်တို့88တုံးကတော့ဟိုကျွန်တော်နားလဲတာပေါ့နော်ကျွန်တော်နားလဲတာကတော့ကျွန်တော်တို့ဒီနိုင်ငံရေးစနစ်အပြောင်းလဲကိုပို focus လုပ်တယ်လို့ကျွန်တော်ထင်တယ်။တပါတီအာဏာရှင်စနစ်ကနေပြီးတော့ပါတီတော်အာဏာရှင်စနစ်ကိုပြောင်းဖို့ပေါ့နော်။တပြိုင်တည်းထက်မှာဆက်အာဏာရှင်စနစ်ဆိုတာလဲကိုပြောတော့ပြောကြရတယ်။ဘာလွှမ်းခြုံမှုကဒီတပါတီအာဏာရှင်စနစ်ကနေပြီးတော့ပါရုံတော်စနစ်ကိုပြောင်းဖို့ဆိုတဲ့ဟာကိုပို့ပြီးတော့ဟိုနိုင်ငံရေးစနစ်အပြောင်းလဲကိုပို့ပြီးတော့ focus ပို့ပြီးတော့ဟိုပို့ပြီးတော့အောင်ဆိုင်တယ်လို့ကျွန်တော်တို့အဲ့လိုယူဆတယ်။အခုကိစ္စကနိုင်ငံရေးစနစ်အပြောင်းလဲလဲဟုတ်တယ်တပြိုင်တည်းထက်မှာဒီစစ်အာဏာရှင်စနစ်ပေါ့ဗျာဒါကြီးကစစ်အုပ်စုကတကယ်ပဲဒီတိုင်းပြည်ထဲမှာအမှန်တကယ်ခိုင်ရမှာရှိနေတယ်ဒါကြီးမပင်မရဘူးဆိုရဲဟာကဒီနှစ်ကာလမှာပို့ပေါ်တယ်လို့ကျွန်တော်ယူဆတယ်နောက်ထပ်ကဒါနဲ့ဆက်ဆက်နေတယ်အခြားအခြားသောပေါ့နော်ဆိုနိုင်ငံရေးစနစ်အပြောင်းလဲဟိုတင်တောင်းဆိုတာမဟုတ်တော့ပဲနဲ့ဟိုဘယ်လိုခေါ်မလဲကျွန်တော်ဆိုရှယ်ချိန်းပေါ့ဗျာကျွန်တော်ဟိုဥမာထမင်းအလှန်ထူတဲ့ကိစ္စကိုကြည့်အရန်ထူကြရတယ်ထမင်းလန်ထူတဲ့ကိစ္စနော်ဒါဟိုဒီအမျိုးသမီးတွေရဲ့ကံကံနာပတ်သက်နောက်တစ်ခုကကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့ဟိုမမျှတာတဲ့အခြေအနေတွေပေါ့ဥပမာရိုဟင်ဂျာလိုကိစ္စမျိုးဒီလှုပ်ရှားမှုမှာတော်တော်ကိုပေါ်တယ်နော်ဒီလူနည်းစုတွေနဲ့ပတ်သက်လူဟိုဘာသာရေးဘာသာငယ်တွေနဲ့ပတ်သက်လို့ဒီလှုပ်ရှားမှုပေါ့နော်ဆိုအဲ့ဓာတွေကကျွန်တော်နားလဲတာကဒီလှုပ်ရှားမှုဟာဟိုဆက်ရနာခြင်းစနစ်ကိုတည်တည်ချာချာတည်တည်ချာချာကိုမိမောင်းထိုးပြတဲ့လှုပ်ရှားမှုဖြစ်တယ်။တပြိုင်တည်းတည်းမှာပဲခုနလူမှုရေးရလည်းဖြစ်ဖြစ်ခုနကျွန်တော်တို့တိုင်းပြည်ထဲမှာရှိနေတဲ့ဟိုမမျှတာလည်းပေါ့နော်။ဟိုယုံကြည်မှုတွေစံနှုန်းတွေအဲ့ဒါတွေကိုလည်းပဲပြောင်းပြန်လှန်ပစ်ဖို့စ조사တဲ့လှုပ်ရှားမှုဖြစ်တယ်လို့အဲကျွန်တော်အဲ့လိုကျွန်တော်နားလည်တယ်ဗျ။ဟုတ
်ကဲ့။အခုမြန်မာနိုင်ငံအတွင်းမှာတော့စစ်ကောင်စီကရွေးကောက်ပွဲလုပ်မယ်လို့ပြောတယ်။ဒါပေမဲ့အခုသူတို့ပြောရစခွင့်ရှိသူပြောရရဆိုဒီနှစ်ထဲမှာတော့မှကျင်းပဖြစ်တော့မှကျင်းပဖြစ်နိုင်မယ်။ဒါပေမဲ့နိုင်ငံရေးပါတီနဲ့ပတ်သက်လို့ဥပဒေတွေပြဋ္ဌာန်းနေတယ်တော့မြန်မာနိုင်ငံတဲမှာရှိနေတဲ့နိုင်ငံရေး platform ပေါ့နိုင်ငံရေးလုပ်ခွင့်ရှိနေတဲ့အနေအထားဘာလို့တချို့နိုင်ငံရေးပါတီတွေကလည်းပေါ်ပါပြီးတဲမှာလက်ရှိရှိနေတော့မှာပဲ။အဲ့တော့အဲ့ဒီအနေအထားနဲ့ပတ်သက်လို့ကောင်းမှုဆိုဘယ်လိုစလဲ။နိုင်ငံရေးပါတီရှင်းတာနိုင်ပါလား
။ကျွန်တော်ထင်တယ်ကျွန်တော်ထင်ပေါ့နော်ဟိုစေအုပ်စုနဲ့ပေါင်းလို့ကတော့ပြည်သူအများစုကလက်ခံလိမ့်မယ်လို့ကျွန်တော်မထင်ဘူး။ဟိုလက်ခံလိုက်မယ်လို့ကျွန်တော်တို့အဲ့လိုနားလည်မထားဘူးပေါ့နော်အရှင်းလေအခုစကားစကားဟိုတကယ်ကိုပြည်သူလူထုအများစုအမြင်မှာတော်တော်ရင်ရှားရှားကောင်းတဲ့အစုအဖွဲ့လိုဖြစ်နေတယ်နော်ဟိုဆိုတော့ကဟိုကလေးတွေဆိုတော့ခင်ဗျားတိတိရဲ့အတိုင်းပဲဗျာဟို under age တောင်မှရာကျော်နေကျွန်တော်တို့သိရတဲ့အစင်ကသူတို့တတ်တာနော်ဟိုရန်ကုန်မှာဆိုလဲဟိုဆိုင်ဝင်ဒီဆိုင်ဝင်ရှိမှပစ္စည်းအိမ်ကပစ္စည်းအကုန်ယူတာအခုလည်းပဲဟိုလူငယ်တွေဖမ်းပြီးတော့ပြန်ပေးဆွဲလို့လုပ်နေတာဆိုတော့ပစ္စပေးနိုင်ရင်ပြန်လွတ်တယ်ပေါ့ဗျအကြောင်းမျိုးနဲ့လူတွေထိတ်လူတွေဖမ်းပစ္စပေးနိုင်ရင်ပြန်လွတ်ဆိုအဲ့လိုဓမြလူလူကိုအတ္တအခြေအနေပဲရှိတဲ့အခါမှာလူလူကတော်တော်ကိုဒီပုံကိုရင်းနဲ့ပတ်သက်လို့တန်ရောစင်ပြတ်နေပြီဖြစ်တယ်ဆိုတော့အဲ့လိုအခြေအနေမျိုးမှာအဲ့ဒီပုံကိုရစီစဉ်တဲ့အစီအစဉ်အတိုင်းနိုင်ငံရေးပါတီတွေကပူးပေါင်းဆောင်ရွက်ကြမယ်ဆိုရင် အဲ့ပါတီတွေအပေါ်မှာပြည်သူလူထုရဲ့အမြင်ကလုံးဝမကောင်းနိုင်ဘူးလို့ကျွန်တော်တို့အဲ့လိုပဲယူဆရတယ်။အဲ့ပါတီတွေရဲ့အတွက်အနာဂတ်ကပျောက်သွားနိုင်တယ်လို့အဲကျွန်တော်တို့အဲ့လိုပဲယူဆရတယ်။ဟိုတပြိုင်တည်းတည်းမှာပဲရိုးသားသားပါပဲကိုနိုင်ငံရေးပါတီတွေထူထောင်တယ်ဆိုတာကိုယုံကြည်ရမူဝါဒကိုယုံကြည်တဲ့ဒီလုပ်ငန်းစဉ်လမ်းစဉ်တွေနဲ့ကိုပြည်သူကိုအလုပ်ကျွေးပြုလို့အဲ့လိုပဲကျွန်တော်နားလဲတယ်။ဟိုကျင်းနေတာကစေအုပ်စုကိုပြည်သူလူထုအများစုကလက်မခံတော့ဘူးဆိုတဲ့အချိန်မှာတော့သူတို့ရဲ့ပြည်သူလူထုပေါ်မှာအလုပ်ကျွေးပြုကျင်တဲ့စိတ်ကဘာလဲဆိုတော့မေကွန်းထုတ်ဆရာဖြစ်လာတယ်ပေါ့နော်။ဆိုအဲ့ဒီအခြေအနေရဆိုရင်တော့ဟိုအဲ့ဒီနိုင်ငံရေးပါတီရဲ့အတွက်ကတော့ဟိုတိတ်အလအနာကအလားအလာအတွက်တိတ်မကောင်းဘူးလို့ကျွန်တော်တို့အဲ့လိုရိုးရိုးပဲကျွန်တော်ယုံပါတယ
်ကျွန်တော်နောက်ဆုံးပိုင်းလေးမေးချင်ပါတယ်ကိုအောင်မှုဆုံးတူချင်းယူဆပါနော်လက်ရှိမောင်နိုင်ငံရဲ့အနာဂတ်ပေါ့အနာဂတ်ကိုကိုအောင်မှုဆုံးဘယ်လိုမြင်ချင်လဲကိုအောင်မှုဆုံးတူချင်းရဲ့သဘောလား
ကျွန်တော်ကတော့အခုအနေထားကဟိုအတော်လေးကိုဟိုကောင်းတဲ့ဘက်က positive ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်တော့တော်တော်လေးလှနေလို့ကျွန်တော်ယူဆကျွန်တော်နေဦးတော်လိုင်းရဲ့အစာပိုင်းကျွန်တော်ပုံနေတော့မတ်လအကုန်တော့ပေါ့နော်မတ်လကိုအေဘလာဇန်လောက်မှာကျွန်တော်ရှိဟိုကျွန်တော်မိတ်ဆွေစာရေးဆရာတောက်ကဟိုစောင်းမတော်လေးထူလှန်ရေးပို့ပေးတယ်ဟိုအပြင်းနေပါကြီးသူရေးတာဟာလေးပေါ့နော်သူကဘာရေးလဲဆိုတော့ဖက်စစ်တော်လိုင်းရဲ့ကာလတုန်းကကျွန်တော်တိုင်းရင်မှာခဏအမျိုးသားကြီးအသွေးကြီးညင်ကြီးကိုတိဆောက်နိုင်ခဲ့တယ်လေဆိုပြီးမှသာပြတ်သွားတာပေါ့နော်ဟိုသူကအဲ့လိုအခြေအနေမျိုးနဲ့နှိုင်းနေတာခမားသိတဲ့အတိုင်းပဲခုနလို GSCN တို့လို့တပိတ်အင်အားစုတွေရောတိုင်းရင်းသားလူမျိုးတည်တည်ရဲ့တပိတ်အင်အားစုတွေရောပမာပြည်တွေကတပိတ်အင်အားစုတွေရောအဲ့လိုအဆုံထွက်လာတဲ့အခါကျတော့အဲ့အခြေအနေဆိုတာကျွန်တော်မိမိရဆုပ်ကင်နိုင်မယ်ဆိုရင်ကျွန်တော်တို့ကြားမှာရှိတဲ့ဒီသွေးဟိုပေါ့မျိုးသားသွေးချင်းညီတွေရာတော်တော်ကိုဟိုခိုင်သွားနိုင်တယ်ပေါ့နော်အဲ့လိုဒီဆောင်းမလေးတစ်ပုဒ်ကျွန်တော်ကိုရေးပြီးတော့ပို့တယ်ဟိုကျွန်တော်လည်းသူရေးတာသဘောတူပါအခုအခြေအနေလည်းဒီတိုင်းပါဟိုတကားမှမစုံဘူးတဲ့လူတွေကျွန်တော်ဟိုသေချာစုံส่งในเฉยนี่มาคู่ชื่อนี่แหละโหตายันดาหลูမျိုးตีๆเนาะปะมาปองตายันดาหลูမျိုးตีๆอ่ะနောက်နိုင်ငံရေးသမားတွေလည်းမဟုတ်ဟိုလူတုလူလန်စွာအလွှာတီးလာส่งမိနေတယ်เนาะကချင်มาပဲជីជីကရင်มาပဲជីជីရခိုင်มาပဲជីជីချင်းมาပဲជីជីเนาะဟိုစကိုင်းတိုင်းနေတယ်ပါပဲជីជីတော်တော်သွားส่งမိနေတယ်အဲ့ဟာဟိုသားကျွန်တော်နိုင်ငံကောင်းဆောင်မှုတွေကနောက်တော့မှုကျွန်တော်တိုက်ပွဲကအဲ့ဒါဟိုသားအမိရส่งနိုင်ဒီတိုက်ပေါ်လဲအောင်ပါပဲကျွန်တော်ရေရှင်းပါလဲဟိုကျွန်တော်တိုင်းပြည်ရဲ့ဒီအမျိုးသားသွေးစည်းညီညွတ်မှုကိုတည်ဆောက်နိုင်ပါပဲလို့အဲကျွန်တော်တို့အဲ့လိုယူဆတယ်တပိုင်းမှာလဲဟိုဒါကကျွန်တော် positive side ကကြီးတဖက်မှာလဲပဲအကယ်၍များကျွန်တော်သဘောထားတွေကမမှန်ကန်ဘူးကျွန်တော်လောက်တာကင်တာတွေမှားတယ်ဆိုရင်ကျွန်တော်တိုင်းပြည်ဆေးသိမ်းမော်ကလည်းဖြစ်နိုင
်အများစုကလည်းသိချင်နေတာနောက်ဆုံးအေကွန်လေးတစ်ခုမေးချင်ပါတယ်ဘယ်လောက်ထိကြာနိုင်လဲကျွန်တော်လည်းအပြောင်းလဲအတွက
်ကျွန်တော်အဲ့ဒါကိုပြောတတ်ဘူးပြ။အဲ့ဒါကိုပြောတိုးဆိုလဲကျွန်တော်ထင်တယ်။ဟိုကျွန်တော်အနည်းဆုံး9နှစ်လောက်တော့ကြိုးစားရမယ်။အပြောင်းလဲလုံးလုံးကျွန်တော်ကပြောနေရအပြောင်းလဲဒီလမ်းကြောင်းပေါ်ရောက်ဖို့ဆိုရင်တော့10နှစ်လောက်တော့ကြာနိုင်လို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့။ကောင်းမှုဆိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။ဘယ်လိုဖြစ်ကြပါလဲ
။ကျေးဇူးပါဗျာ
။လူပေါင်းတဲ့ပါတီဥက္ကဋ္ဌဦးအောင်မိုးစောကိုကိုတန်းညိုကတွေ့ဆုံမေးမြန်းခဲ့တာပါခင်ဗျာ။အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်။မြန်မာနိုင်ငံအတွင်းမှာစားနပ်ရိက္ခာဈေးနှုန်းဖောင်းပွားမှုကဆက်ပြီးတိုးလာနေတဲ့အချိန်မှာပဲနိုင်ငံတွင်းပဋိပက္ခတွေနဲ့စီးပွားရေးဆိုင်ရာအာဟာရဓာတ်တွေကြောင့်ရိက္ခာမလုံခြုံမှုချင်းချောက်မှုဆက်ရှိနေကြောင်းကမ္ဘာ့ဘဏ်ကလည်းသတိပေးလိုက်ပါတယ်။နိုင်ငံတော်ဝန်စားနပ်ရိက္ခာဈေးနှုန်းမြင့်တက်မှုနဲ့လုံခြုံမှုအခြေအနေတွေကိုဒီသတင်းမှစီးပွားရေးအစီအစဉ်မှာမှတ်သင်ကြည့်ထိုက်တင်ပြပေးထားပါတယ်ခင်ဗျာ။
ဆန်တဲ့ကဝါချတာလောက်ဖြစ်နေ။ဒါသာတော့ကိုပြောရရင်အဲဈေးကတော့ဒီအဝင်နေတော့နေနေပြောင်းနေဈေးကနေနေပြောင်းနေပါလား။တအိတ်ကိုကျွန်တော်ပြီးခဲ့တဲ့နှစ်ပတ်လောက်ကဝယ်တော့ကတော့ပေါ်စံတအိတ်ကို70ကဝယ်ရတယ်9တောက်ရှိတာပေါ့။အဲအခုကျွန်တော်တုံးမလို့ဝယ်လိုက်တဲ့အချိန်မှာ3000တောက်ခွဲလောက်ဈေးတော့တာပေါ့
။ဆန်ဈေးနဲ့တလောမှာ2000လောက်တက်သွားတယ်လို့ဝါပြရပါတယ်ကျွန်တော်28ပြိတာဝင်ဒီအတိုင်းအတိတ်ဘာလို့ကျွန်တော်တို့ကအီယာမင်းစားတာအကောင်းဆုံးစားတာဆိုတော့အီယာမင်းတိတ်ကအရင်က9,800ပေါ့ရွာတရွာကိုရောက်လာပြီးဖြစ်ပါလေအခု9,900 6,000ဒီပေါက်သွားပြီ
မြန်မာနိုင်ငံမှာပြည်ပခါတွေစီးပွားရေးဆိုင်ရာအခက်အခဲတွေနဲ့စပားထုတ်လုပ်မှုကျဆင်းမှုတွေကြောင့်ဆန်းနရိတ်ခါလုံခြုံရေးအပေါ်မှာချင်းချောက်မှုအဖြစ်ဆက်ရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့ဖေဖော်ဝါရီလ9ရက်နေ့ထုတ်ဆန်းနရိတ်ခါလုံခြုံရေးဆိုင်ရာအစိုးရခန်းစားကဖော်ပြပါတယ်မြန်မာနိုင်ငံတွင်ဆန်းနရိတ်ခါမလုံလောက်မှုနဲ့ဆူဆူရွာရွာဒါမှမဟုတ်လေအတော်အသင့်ရင်ဆိုင်နေရသူက2022ခုနှစ်အတွင်းနှစ်တန်းထိတိုးလာပြီး 15.2 တန်းရှိတယ်လို့ဖော်ပြပါတယ်ဒေတာရင်းဆိုင်ပြည်ရေးမှာရာသီဥတုဒဏ်ခံရတယ်လို့ရခိုင်ပြည်နယ်ဘူးသီးတောင်ဒေတာကန်ဦးညီက VOA ကိုပြောပါတယ
်မိုးကမပန်ဘူးလေမိုးကမပန်တော့ကျွန်တော်တို့ဒီတောက်သူတွေကဟိုတင်းနေတာကျန်တော့မဆိုင်ပြိုးနိုင်ဘူးပေါ့နော်
မြန်မာနိုင်ငံတွင်းကလယ်သမားတွေမှာလည်းဓာတ်မြေဩဇာသုံးဆွမှုလျှော့ချခဲ့ရပြီးရေကြီးရေလျှံမှုနဲ့လည်းကြုံတွေ့ရတာကြောင့်2022ခုနှစ်မိုးစပါက2021ခုနှစ်နဲ့ရှင်ရင်ညော့မယ်လို့ခန့်မှန်းထားကြတာပါအထူးသဖြင့်တော့2022ခုနှစ်ဇူလိုင်လအတွင်းယူရီးယားဓာတ်မြေဩဇာစီးနှုန်းက2021ခုနှစ်နဲ့ရှင်ရင်ဈေးနှစ်ဆတက်သွားခဲ့တာဖြစ်ပါတယ်လေခွင်းတွေကအထွက်စီးနှုန်းစိုက်ပျိုးထုတ်လုပ်သူလယ်သမားတွေရတဲ့ကောက်ပဲတိနံဈေးနှုန်းကမြင့်တက်လာပြီမယ်လို့လဲလက်သမားတွေအတွက်လုံခြုံရေးအခြေအနေကပိုပြီးတော့ဆိုးရွားလာနေတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြထားပါတယ်ကလေးဒေတာကန်ကိုအောင်ဆန်းလင်းကလည်းစပားအထွက်ရော့တဲ့အကြောင်း VOA ကိုပြောပါတယ
်ဟုတ်ချပါတယ်ကြာလင်းကဒီဒီတရားဝင်ပတ်တဲ့ဟာကိုသူတို့ကျွန်တော်ကငယ်ကနေမြန်ခွာမယ်အောင်ဟုတ်စိုက်ခွင့်ရတယ်ဆိုပေမဲ့စိုက်ခွင့်ရမယ်ဆိုတာမျိုးကမတည်တာဘူးမတည်တာတော့ဒီနေ့တိုင်းဒီရောဆိုအမျိုးနဲ့တော့လည်းတောင်းအကြည့်တွေတိတ်မထဲနိုင်ဘူးဆိုတော့ဒီထွက်မျိုးကတုံးပုံတပုံတော့ကြီးကြသွား
ဒေတာရင်းလမ်းပန်းဆက်သွယ်ရေးအခြေအနေကိုလည်းကိုအောင်ဆန်းလင်းကရှင်းပြပါတယ်
။အော်ကျွန်တော်တို့ဒီတာကဒီတာကိုစီတဲ့လမ်းမကြီးတာဒီဟိုကုန်ကားကြီးတွေပါဝင်ပေါ့နော်နှစ်ပတ်အင်အားစုတွေဘယ်သူမှတုံးလို့မရတဲ့အနေအထားမျိုးဖြစ်နေတာကကြာပါပြီတမျိုးတော်ပါပြီဆိုတော့လေကျွန်တော်တို့ဒီဒီကာလတော့အကြောင်းလေးဖြစ်တဲ့ကာလလို့ပြောလို့မရအောင်ကျွန်တော်တို့ကအဲ့ဒါနဲ့သားကြတော့
ဆန်စည်းစပားစည်းတင်မဟုတ်ဖဲတခြားသောစားတောက်ကုန်တွေလည်းဈေးတက်ပါတယ်ဈေးတက်ရတဲ့အကြောင်းရင်းထဲမှာ73စီဈေးကြောင့်တည်ယူပို့ဆောင်ရေးဈေးဆက်ကတက်တာကလည်းအကြောင်းရင်းတစ်ရပ်ပါဒါပေမဲ့ကမ္ဘာ့ဘဏ်ရဲ့အစိုးရခန်းစာမှာတော့နိုင်ငံရေးမတည်ငြိမ်မှုနဲ့လုံခြုံရေးအခြေအနေတွေဟာကုန်စည်နှုန်းတက်ရတဲ့အကြောင်းရင်းတွေအဖြစ်ဖော်ပြပါတယ်အဓမ္မစူးစမ်းခံရမဲ့အရေးလူရဲခံရမဲ့အရေးတိုက်ခိုက်ခံရမှုတရားဥပဒေမဲ့ဖမ်းဆီးခံရနိုင်တဲ့အန်တီအေတွေကြောင့်လူမှုအတိုင်းဝိုင်းတွေအတွင်းမှာကူးလူသွားလာမှုအကန့်အသတ်ဖြစ်စေပြီးမရှိမဖြစ်ကုန်စည်တွေဈေးတက်ကုန်သလိုစားနပ်ရိတ်ခန့်နဲ့အခြေခံစားတောက်ကုန်စည်တွေမလုံမလောက်ဖြစ်စေပြီးအလုတ်ကန်ရှားပါမှုကြောင့်အခြေအနေပိုပြီးတော့ဆိုးစေတယ်လို့အစိုးရခန့်စားကပြောပါတယ်ဦးသီးတောင်ဒေတာကန်ဦးညီကတော့အလုတ်အကင်ပါတဲ့အကြံပြောပါလေ
ဒီအလုတ်တွေကတော့တော်တော်လေးပါတယ်နော်ကျွန်တော်တို့ဒီလူကလုံနေတဲ့လူတွေကတော့ဒီနေ့ကိုအနည်းဆုံးအင်အားသားလုံးလောက်ရပြီးမှအဆင်ပြေတယ်ဒီလိုလိုအပ်ခါတော့အလုတ်ကခွင်းလန်းနေတာသိမရှိဘူးဖြစ်နေ
ကိုအောင်ဆန်းလင်းက
ခုရောရောသိမ့်ဆိုင်ကြတဲ့ခြေတော်ကအများကြီးရောလေဒီလိုတောင်းကြည့်နေဆိုတော့လေဒီသူခင်းကိုခင်းဆိုတာမျိုးတော့ဝမ်းသာတော့တော့နောက်ပဲဒီပုံကားနိုင်တယ်။နောက်လိုအချက်ရှိတဲ့ဒီနေရာမျိုးရှိသူတွေကလည်းဒီကာလကတော့သူတို့လေအင်္ဂါလုပ်တယ်လို့ခေါ်တော့ပေါ့။လိုက်ပြီးတော့အင်္ဂါလိုက်တာလို့ငယ်သိန်းတွေပဲသိန်းတွေမှလုပ်ကြည့်ကြတာဖြစ်တဲ့အတွက်ဟိုကျွန်တော်တို့လောက်တာကိုင်းတာရှိတယ်။ဟိုရေနိုင်ချမ်းနိုင်တဲ့နေသားလေးရှိနေတယ်ပေါ့။ဟာတချို့ခက်ခဲတာရှိနေတယ်ဒီဘက်တွင်ဒီလူတွေကနေဒီမှာဒီဒိဋ္ဌာမျိုးတွေတောင်းထားပြီးတဲ့အတွက်ပိတ်ပြီးတော့ဆိုးဆိုးဝါးဝါးကြီးတော့ဖြစ်ပြီးပေါ့ပြောင်းမှာ
ပရိပခတန်တင်ပြီးအိုးအိမ်ဆွန့်ခွာရသူတွေကတော့အစာအတော့လျှော့စားရတာမျိုးပိုင်ဆိုင်မှုတွေကိုထူခွဲရောင်းချရတာမျိုးကြောင်းထုတ်ရတာစွန့်စားပြီးရွှေ့ပြောင်းရတာမျိုးနဲ့ကလေးတွေကိုအရွယ်မတိုင်ခင်အိမ်အောင်ချပေးလိုက်တာမျိုးတွေလိုကိစ္စတွေကိုမတက်တာတဲ့အစုံလုံးနေချရတယ်လို့ကဗတ်ဖန်ကဖော်ပြပါတယ်လက်ရှိမှာတော့ကောက်ပဲတိနံထွက်ရှိတဲ့ဒေသတွေမှာဈေးနှုန်းကြီးပေမဲ့ဝယ်ယူရရှိနိုင်တဲ့အနေအထားမျိုးမှာရှိပါတယ်ဒါပေမဲ့တခြားဒေတာကစားတော့ကုံမှာယူတင်းသွင်းရတဲ့ဖားကန့်ဒေတာလိုနေရာတွေမှာတော့စားနပ်ရိတ်ခအရေးပိုပြီးတော့အခက်တွေ့စီပါတယ်ပရိပခမြေမြုံမိုင်းနဲ့ပ ေါက်ကွဲပစ္စည်းတွေအန်ဒီရဲ့လုံခြုံရေးတင်းကျပ်မှုသွားလာခွင့်တားမြစ်ပိတ်ပင်မှုတွေနဲ့အကူအညီပေးရေးလုပ်သားတွေအပေါ်ချင်းချောက်မှုတွေကြောင့်အထူးသဖြင့်နိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းမှာအသက်အန္တရာယ်များလာပြီးစာနာမှုလုပ်ငန်းတွေလည်းအဟန့်အတားဖြစ်စေတယ်လို့ကမ္ဘာဘဏ်ကဖော်ပြထားပါတယ်ရှင
်။မတ်တင်ငထိုက်စီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လူမှုရှုခင်းစီစဉ်ကိုတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာဆီယနာတင်းလိုက်လို့ပြောင်းလဲသွားတဲ့အခြေအနေတွေကြောင့်ရီမန်းချက်တွေအစီအစဉ်တွေဆွန့်လွတ်လိုက်ရသူတွေထဲမှာအမှုပညာသမားတချို့လည်းပါပါတယ်။နှစ်နဲ့ချီစူးစမ်းခဲ့တဲ့အမှုပညာအိမ်မက်တစ်ခုလက်တကမ်းအလိုမှာလွတ်ချလိုက်ရတဲ့တေးရီတေးဆူကိုလင်းထက်ရဲ့အတွေ့အကြုံကိုမဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်ဒီကိုယ့်ရဲ့အလုပ်အကိုင်တွေစိတ်ကူးရီမန်းချက်တွေကိုဆွန့်လွတ်လိုက်ရသူတွေထဲမှာအမှုပညာသမားတွေလည်းပါပါတယ်။ဆရာနာတိတ်တဲ့အပေါ်ဆန့်ကျင်လို့ဖမ်းဆီးအရေးယူထောင်ချခံရသူတွေရှိသလိုဒီဖမ်းဆီးအရေးယူမှုတွေကြောင့်ပဲထွက်ပြေးတိတ်ဆောင်တောခိုနေကြရတဲ့အမှုပညာရှင်တွေလည်းမနှဲလာပါဘူးလက်ရှိအချိန်ဒီမှာလည်းဒီအမှုပညာအလုပ်တွေကိုကြောခိုင်းထားကြတဲ့အမှုပညာရှင်တွေတော်တော်များများရှိနေပါတယ်ဆရာနာတိတ်လိုက်တဲ့အတွက်ကြောင့်ရီမန်းထားတဲ့ကိုယ့်ရဲ့အမှုပညာအလုပ်တွေကိုဆွတ်လုတ်လိုက်ရတဲ့အမှုပညာရှင်တွေထဲမှာတေးရီဂီတာဟူကိုလင်းထက်လည်းပါပါတယ်The Art of Freedom Festival မှာ The Best Music Award အပါအဝင်ဂီတနဲ့ပတ်သက်တဲ့ဆုတွေကိုရဘူးတဲ့ဂီတဟူတယောက်ဖြစ်ပါတယ်။ဆရာနာသိလိုက်တာကြောင့်သူစီစဉ်ထားတဲ့အမှုပညာအလုပ်တွေကိုလက်လွတ်လိုက်ရတယ်လို့ကိုလင်းထက်ကအခုလိုပြောပြပါတယ်
။ကျွန်တော်ကညီမပြီမှာတော့ဒီတီးရဲ့စီးရေးခြင်းအမှုနဲ့ကျွန်တော်အတမွေးအကြောင်းပြုတယ်ပေါ့နော်။ဆိုတော့တစ်ဆက်ထဲမှာဂီတမှုလည်းလုပ်တယ်ပေါ့။ဂီတမှုလုပ်တာတော့အဓိကတော့ရုပ်ရှင်တွေပေါ့။အဲရုပ်ရှင်နောက်ခံတီးဂီတတွေကျွန်တော်တို့လောက်ပါတယ်ဘရိုဒါဆက်ထဲမှာကျွန်တော်ကြော်ညာရှင်းနေအများဆုံးရေးပါတယ်ဆိုတော့ဒါကတော့ကျွန်တော်ရဲ့အဓိက main career အနေနဲ့လုပ်တယ်ပေါ့ဆိုတော့အာနာသိမီနောက်ပိုင်းမှာကျွန်တော်တို့ဒီ music production အကုန်လုံးက totally အလုံး close ရပ်သွားတယ်ပေါ့ဆိုတော့ရပ်သွားတဲ့အခါကျတော့ကျွန်တော်တို့လောက်ကန်ရတာဒီဟိုဘာမှမရှိတော့တဲ့ဒီသာဖြစ်သွားတယ်ပေါ့ဆိုတော့ကျွန်တော်ဆိုဒီအာနာသိမီအာနာသိကျွန်တော် 4 ရက်နေလောက်မှာပေါ့အာနာသိနေတဲ့ 4 ရက်နေ 4 ရက်နေလောက်မှာကျွန်တော်စာချုပ်တွေချုပ်ဖို့ပြင်ထားရမျိုးရှိတယ်ပေါ့ဆိုတော့ဒါတွေအကုန်လုံးလည်းရက်သွားတယ်ပေါ့ဆိုတော့ပြောရမယ်ဆိုရင်အကုန်လုံးဟိုရက်သွားတဲ့အနေဒါဖြစ်သွားတယ်ပေါ့ဒီလိုပဲကျွန်တော်ထင်တယ်အမှုပညာအတိုင်းဝန်းမှာရှိကြတဲ့ညီကောင်တို့ကဒုတိယချက်တွေလည်းအဲ့လိုပဲဖြစ်လိမ့်မယ်ကျွန်တော်ဒီလိုပဲယူဆရပေါ့ဟုတ်ကဲ့
အခုတော့ကိုလင်းထက်ကဒီအမေရိကန်မှာရောက်နေတယ်ဆိုတော့တကယ်လို့များပေါ့နော်မြန်မာနိုင်ငံမှာဆက်ရှိနေမယ်မြန်မာနိုင်ငံကရဲ့အခြေအနေကလည်းဒီအာနာသိမ်းထားတာမျိုးမဟုတ်ဘဲနဲ့အရင်အခြေအနေမျိုးဆက်ရှိနေမယ်ဆိုရင်ကောအခုချိန်မှာဂီတနဲ့ပတ်သက်လို့ဘာအလုပ်တွေလုပ်နေမယ်လို့ရောပြောနိုင်လဲရှင
်ကျွန်တော်ရဲ့ main အဓိက main career ကတော့ဒီကြော်ညာခြင်းတွေဖြစ်တယ်ကျွန်တော်ညာတွေလည်းဆက်ပြီးတော့လုပ်နေမှာပေါ့နော်ကျွန်တော်တို့ကဒီကြော်ညာနဲ့ပတ်သက်ပြီး company လေးကျွန်တော်တို့ကျွန်တော်ခြင်းတွေလုပ်တဲ့ provide လုပ်တဲ့ produce လုပ်တဲ့ company လေးတခုကိုကျွန်တော်ထားထားတယ်နောက်အဲ့ဒီကနေပြီးတော့ကျွန်တော်ကထပ်ပြီးတော့ career တခုတည်းတထွှေ့လာတာဒီရုပ်ရှင်နောက်ခံတေးဂီတာပေါ့ဆိုတော့ကျွန်တော်ရုပ်ရှင်နဲ့ပတ်သက်ပြီးပိုးပြီးစိတ်ဝင်စားလာတယ်ပေါ့ဆိုတော့ရုပ်ရှင်တေးဂီတာတွေကိုဖန်တီးရတဲ့အနေအထားမှာကျွန်တော်ဆက်ပြီးရှိနေမယ်လို့ကျွန်တော်ဒီလိုပဲယူဆရပေါ့နော
်အခု American မှာတော့ဒီ Colin Ted ဒီဟိုနေဦးတော်လန်ရေးရမုံငွေပွဲတွေဆိုတာတွေ့ပါတယ်ဆိုတော့ကိုပိုင်အတွက်ကအမှုပညာအလုပ်တွေကိုဘယ်လောက်လုပ်ဖြစ်လဲရှင
်အခုအချိန်ဒီမှာတော့အဲ့လိုရေးဖြစ်တာတော့ကျွန်တော်တို့ရေးလိုက်တိုင်းလေဒီတော်လန်ရေးနဲ့ပတ်သက်တဲ့အခြေအနေပဲပြန်ပြီးတော့လုပ်ဖြစ်နေတယ်ပေါ့နော်တခြားသောချင်းတွေတခြားသော music တွေတော့ကျွန်တော်တို့မလုပ်ဖြစ်ဘူးပေါ့เนาะဆိုတော့ကျွန်တော်နဲ့ပတ်သက်တဲ့ဒီဟိုဇန်ညွန်ရေးရဲ့အကိုရင်းအောင်ကျွန်တော်ပြောဖြစ်နေတယ်ကျွန်တော်တို့အကြည်ဓာတ်တွေပြောင်းနေတယ်လို့ကျွန်တော်တို့အမှုပညာနဲ့ပတ်သက်ပြီးတော့ဖန်တီးဖို့ရန်အတွက်အလုံးကိုကျွန်တော်တို့ဟိုစူးစမ်းယူနေရတယ်ပေါ့เนาะကျွန်တော်တို့ဆိုဂီတာကန်လိုက်အဲပြီးတော့နောက်တစ်ခုခုနကိုယ့်ရေကိုယ့်မြင်မဟုတ်ဘူးဒီမှာလည်းအလုံးဓာတ်တွေကတော့ဟိုပြောရမယ်ဆိုရင်တော့ဟိုအခက်ခဲကိုယ်စီရောရှိကြတယ်ပေါ့เนาะဆိုတော့ဟုတ်စစ်ဖြစ်တာတွေရောတခြားဟာတွေရောနိုင်ငံကဒီလောက်အခက်အခဲဖြစ်နေတဲ့အချိန်ကြားထဲမှာဆိုတော့လုံချင်ကိုင်းစစ်စိတ်တွေလည်းနေတော့နေနေပေါ့နော်ဆိုတော့ဒါပဲအမှုပညာသမားဆိုတဲ့အခါကျတော့အဲကျတော့အမှုပညာနဲ့ပတ်သက်တဲ့ဖန်တီးတင်တဲ့စိတ်တွေကမကုန်ဘူးမကုန်တဲ့အခါကျတော့ဒီမှာဒေါ်လာရင်းနဲ့ပတ်သက်လို့ရန်ပုံငွေပွဲတွေရှိတယ်အဲဒီတောက်လျှောက်လုပ်နေတဲ့ပွဲတွေမှာကျွန်တော်တို့အနေနဲ့ပါဝင်ပြီးတော့ကိုတက်နိုင်တဲ့အားနဲ့ပေါ့နော်ဒါတော့တောက်လျှောက်ကိုကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်နေမျိုးရှိပါတယ်ဟုတ်
ကိုလင်းထက်ရေးခဲ့တဲ့တခြင်းတွေထဲမှာပြောရမယ်ဆိုရင်ဒီ2013ခုနှစ် Sea Game အတွက်ကိုရေးခဲ့တဲ့တခြင်းကဒီ theme song အဖြစ်နဲ့အရွေးခံခဲ့ရပါတယ်ဆိုတော့ဒါနဲ့တစ်ဆက်တည်းမေးချင်တာကမြန်မာနိုင်ငံကဟိုအမှုပညာသမားတွေပေါ့လေကိုလင်းထက်တို့လို့ဒီအမှုပညာရှင်တွေအနေနဲ့ကဒီအရှေ့တောင်အာရှနိုင်ငံတွေမှာရှိတဲ့တခြားအမှုပညာရှင်တွေနဲ့ရှင်လို့ရှိရင်အခုအချိန်မှာဒီအခြေအနေအချိန်ခါကြောင့်ပေါ့နော်ဖန်တီးနိုင်စွမ်းမှာနောက်ကျကျန်ခဲ့တယ်လို့မြင်လားရှင်
ဟိုပြောလို့ရတာပေါ့နော်ကျွန်တော်တို့ရဲ့အဓိကတိုက်ပြီးပါပြဿနာကတော့ဒီဥပဒေပေါ့နော်ဒီအမှုပညာနဲ့ပတ်သက်တဲ့ဥပဒေကိုကျွန်တော်တို့ မပြင်းစင်နိုင်သေးဘူးပေါ့နော်ဆိုတော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ rise တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အလွန်နည်းတယ်ပေါ့ဒီ2015နောက်ပိုင်းပေါ့နော်သူကဘာလဲဆိုတော့ app တွေထွက်လာတယ်ဒီ app တွေကနေပြီးတော့မှတစ်ဆင့်ဒီဟိုအခကျင်းငွေတွေပေးပြီးတော့မှနားထောင်လို့ရတဲ့ပုံစံဖြစ်လာတော့အမှုပြန်သမိုင်းတော်တော်များအဆင်ပြေလာဒါပေမဲ့ဒီကာလအတော်တွင်းထဲမှာပဲအဲ့လိုဒီ juice လိုဟာမျိုးပေါ့နော်ဆိုတော့ white color လောက်ခံရတာလည်းပါတယ်ပေါ့ဆိုတော့သူတို့တွေလည်းထွက်သွားရတယ်ပေါ့နော်ဆိုတော့အားလုံးကဟိုပွင့်လင်းပြောရင်ဟိုတကယ်တော့ဒီအချိန်မှာ platform တွေကတော့ပျောက်ကုန်တယ်ပေါ့နော်ပျောက်ကုန်တဲ့အခါကျတော့ကျွန်တော်တို့ international မှာတော့ဒီ platform တွေကတော့ရှိနေတဲ့အခါကျတော့ music industry ကလဲပတ်လို့ရတယ်အခုဒီလက်ရှိအခြေအနေမှာတော့ကျွန်တော် music industry ကဘာနဲ့လဲပတ်မှန်းမသိတော့တဲ့အနေထားတော့ရောက်လာတာပေါ့နော်ဆိုတော့ကျွန်တော်တို့ကဒီမှာအဓိကတော့အခု YouTube ရှိမယ်နောက် Facebook တို့ဘာလို့ဒီကနေပြီးတော့တွားနေရရှိတယ်ဒါပေမဲ့အဲ့လိုပဲဒီစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီစစ်တပ်ရဲ့ဟိုအခြေအနေတွေကြောင့်မလို့ဆိုပြီးတော့နိုင်ငံတကာကနေပြီးတော့ပိတ်ဆို့တာမျိုးရှိနေတဲ့အခါကျတော့ဒါတွေကလည်းတကယ်တော့ပွင့်လင်းပြောရင်ဟိုအရင်အလုပ်ဖြစ်တဲ့အနေထားတော့ရှိမနေဘူးပေါ့နော်ဒါပေမဲ့အဲ့ဂျားတွေကနေပဲကျွန်တော်တို့ပြည်ရှင်တွေအကုန်လုံးလည်းအတက်နိုင်ဆုံးတိုးထွက်ပြီးတော့လုပ်နေကြတာမျိုးတွေကျွန်တော်တို့မြင်တော့မြင်တာဒါပေမဲ့အမှုပြည်သမားဆိုတော့အမှုပညာလို့မလုပ်ဘဲနဲ့လည်းရှင်းတန်းလို့မရအောင်လေနော်ဆိုတဲ့အခါကျတော့ဒါတွေကိုစူးစမ်းပြီးတော့လိုက်ရှာနေရနေတာဖြစ်တာပေါ့သူများနိုင်ငံတွေကတော့ဆိုလို့ရှိရင်တော့ဖြစ်အခွင့်အရေးတွေအများကြီးရှိတာပေါ့ဆိုတော့ app တွေလည်းကောင်းကောင်းသုံးလို့ရတယ်ဥပဒေကလည်းအများကြီးကာဝေပေးထားတယ်ဆိုတဲ့အခါကျတော့ပို့ပြီးတော့အဆင်ပြေတာပေါ့နော်
အခုနောက်တစ်ဆက်တည်းမေးချင်တာတစ်ခုပေါ့နော်အဲ့ဒါကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့် freedom of expression မှာအမှုပညာသမားတွေအတွက်ကဒါသက်အရေးကြီးမယ်လို့ထင်ပါတယ်အဲ့တော့ကိုလင်းထက်ဆိုရင်လည်းကိုရေးချင်တာပေါ့နော်တရည်တရောက်အနေနဲ့ကိုရေးဖွဲ့ချင်တာကိုလွတ်လွတ်လပ်လပ်ရေးဖွဲ့နိုင်မှသာလေကိုရဲ့စိတ်ကြိုက်ဖန်တီးမှုဆိုတာမျိုးဖြစ်မှာပေါ့လေဆိုတော့အဲ့ဒါမျိုးတွေကိုထိ ंछ ုတ်ထားမယ်ဆိုရင်ကိုရဲ့ဖန်တီးမှုတွေကိုပေါက်ခတ်ထားတယ်လို့ဖြစ်မယ်လို့ရောကိုလင်းထက်မြင်လားရှင
်ကျွန်တော်တို့ဒီကျွန်တော်2013နောက်ပိုင်း2013 2014လောက်ကနေစပြီးတော့ဒီအမှုပညာဖွံ့ဖြိုးမှုကမြန်မာပြည်မှာတော်တော်ဟိုဖွံ့ဖြိုးလာတယ်လို့ပြောလို့ရတယ်2015နောက်ပိုင်းမှာတော့ပို့ပြီးတော့ဖွံ့ဖြိုးတယ်ပေါ့နော်ဆိုတော့အခါကျတော့ဟိုလွတ်လပ်စွာရေးသားခွင့်တော့လွတ်လပ်စွာပြောဆိုခွင့်တော့ဒီလူ့ခွင့်ရေးတော့ဆိုတဲ့ဟာကတော့ဒါကြက်ကြဲလုံးလုံးပေါ်လာတယ်ပေါ့နော်ဆိုတော့ပြောလာတဲ့အနေထားနေပြီးအခုအာဏာသိမ်းပြီးနောက်ပိုင်းမှာလုံးဝအားလုံးကိုအတိပြန်ပြီးတော့ပိတ်ချတဲ့အနေထားမျိုးပြန်ဖြစ်လာတယ်ဆိုတော့အခါကျတော့ဒါပေမဲ့အရင်တုန်းကလို့တော့ဟိုဟိုလုံးဝပြီးဆိုတော့လုံးဝ dark လောက်လိုက်ပြီးတော့ပိတ်လိုက်လို့ရတဲ့အနေထားတော့မဖြစ်ဘူးမဖြစ်ဘူးဆိုတာနီးပညာအားဖြင့်ပေါ့နော်နီးပညာရဲ့အကူအညီကြောင့်ကျွန်တော်တို့အဲဒီဘက်ကဟိုကျွန်တော်တို့ပေးခြင်းတဲ့ message တွေပို့ခြင်းတဲ့သတင်းတွေတော့အခုချိန်ထိပို့လို့ရနေတာပေါ့နော်လုံးလို့ရနေတယ်ဒါပေမဲ့ဖြစ်တယ်ပေါ့သို့တော်ညာ limitation ဖြစ်တာတော့ပြည်တွင်းမှာရှိကြတဲ့အမှုပညာရှင်တွေအတွက်ကြတော့ဆိုလို့ရှိရင်ဒါအရာကို limitation ဖြစ်လုံးနေပေါ့နော်သူတို့ကြတော့လေဒီအနေရေးကြားထဲမှာဟိုလောက်ကန်ရတာရှိတဲ့ခါကျတော့ဟိုနည်းနည်းတော့ခက်ခဲတယ်ပေါ့နော်
American ပြည်တော်စုမှာရောက်နေတဲ့တေးရီဂီတာမှုကိုလက်ထက်ဖြစ်ပါတယ်ရှင်။ဆရာနာတိတ်လိုက်တဲ့အတွက်ရီမန်းထားတဲ့အမှုပညာအလုပ်တွေကိုဆွတ်လွတ်လိုက်ရသူတွေကတယောက်ဖြစ်ပါတယ်။နှစ်နဲ့ချီတိဆောက်လာတဲ့အိမ်မက်တွေရုတ်တရက်ပြောင်းသွားပြီးမြဲဒီအိမ်မက်တွေကိုဒီနေ့မှာတော့ပြန်ပြီးတော့အကောင့်ထဲပေါနိုင်မယ်လို့ယုံကြည်နေကြစေဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်မော်ပ
ါ။မဆူမြတ်မော်စီစဉ်တစ်ဆက်တဲ့လူမှုရှုခင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြကြရတာပါခင်ဗျာ။အင်္ဂါနေ့အတွက်တင်းလင်းလာနေအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ပြည်အမေရိကန်အတန်းကနေတင်းလင်းလာညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုဦးတမောင်တန်းကတလဲပြောပြပေးပါဦးမယ်ခင်ဗျာ
။ဒီမဆက်ကောင်စီပေါ်အမေရိကန်ပြည်တော်စုရဲ့ပိတ်ဆို့တန်ခတ်မှုတွေဟာလုံလောက်မှုမရှိသေးကြောင်းနဲ့ဒီထက်ပိုပြီးဖိအားပေးဖို့လိုသလိုမြန်မာဒီမိုကရေစီရေးအတွက်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုပိုပြီးငွေကြေးထောက်ပံ့ဖို့လိုကြောင်းNUG အမျိုးသားညီညွတ်ရေးဆိုတာနိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်က Writers သတင်းဌာနကိုပြောကြားလိုက်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ယူကရိန်းနိုင်ငံကီးဖြူကိုရောက်ရှိသွားပါတယ်ယူကရိန်းကိုရုရှားချုပ်ချော်ခဲ့တဲ့စစ်ပွဲတတိပြည့်ဖို့ရက်ပိုင်းအလို့မှာပဲသမ္မတဂျိုးဘိုင်ဒန်ကကြိုတင်မကြေညာပဲယူကရိန်းသမ္မတဗိုလိုစီမန်ဇလန်စကီနဲ့တွေ့ရောက်တွေ့ဆုံခဲ့တာပါဒီမိုကရေစီဟာခမည်းတော်ဘက်မှယက်တီနေပါတယ်အမေရိကန်ပြည်သူတွေနဲ့ကမ္ဘာခမည်းတော်နဲ့အတူယက်တီနေပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်F-16 ဂျက်တိုက်လေယာဉ်တွေရောင်းချတာကိုဘိုင်ဒန်အစိုးရကထောက်ခံလိုက်လို့ဆွီဒင်နဲ့ဖင်လန်ဟာမကြခင်နေတိုးဖွဲ့တွေဝင်မယ်လို့ယုံကြည်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဒီနေ့တနင်္လာနေ့မှာပြောလိုက်ပါတယ်တူရကီကဒေါ်လာ20ဘီလီယံတန်ဖိုးရှိဂျက်တိုက်လေယာဉ်40နဲ့ခင်မီဆက်ဆက်ပစ္စည်း80ဝယ်ယူဖို့လိုတာကိုလွှတ်တော်ကအတည်ပြုအောင်မှဖြစ်ပါတယ
်ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဦးတမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကတော့ကိုစံကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ Elliot တို့ဖြစ်ကြပါတယ်ခင်ဗျာ ကျွန်တော်ကတော့ဇော်ဝင်လိုက်ပါ VOE American Tan ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်လေးကိုနားဆင်ကြည့်ရှုခဲ့ကြရတာပါ VOE ကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမြန်နဲ့ကွာအမြဲတမ်းပြည်သူပြည်သားအားလုံးကိုစိတ်နှပြကြမှာချမ်းသာပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.